မင်္ဂလာရှိရမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ကနေ2016ခုနှစ်ဇန်နဝါရီလ28ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC ကနေမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ2432နဲ့40တို့ကနေတိုက်ရိုက်အတန်လွှင့်နေပါပြီ
We selected 10 countries that we thought were at a pivotal point in their political
ဒါကတော့ဒီနေ့နားဆင်ရမယ့်သတင်းလွှာရည်ထဲမှာအမေရိကန်နိုင်ငံအခြေစိုက် Freedom House အဖွဲ့ကမြန်မာနိုင်ငံကို2016ခုနှစ်မှာစောင့်ကြည့်ရမယ့်နိုင်ငံအဖြစ်သတ်မှတ်ထားတဲ့ပတ်သက်ပြီးပြောသွားတာပါအပြည့်အစုံကိုသတင်းအစီအစဉ်ပြီးမှနားဆင်ရပါမယ်ဒါအပြင်အရင်အစိုးရလက်ထက်ကပေါ်ပေါက်ခဲ့တဲ့တရားမျှတမှုမရှိတဲ့ဥပဒေတွေအပြင်းမရှာနိုင်တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုနောင်တက်လာမယ့်အစိုးရအနေနဲ့ဖြေရှင်းနိုင်မယ်လို့မျှော်လင့်ထားတဲ့လို့ HRW အဖွဲ့ကြီးကပြောလိုက်တဲ့အကြောင်းမလေးရှားနိုင်ငံမှာတွားရောက်အလုပ်လုပ်မဲ့လူတွေအတွက်ဗီဇာကြေးတိုးမြှင့်လိုက်တဲ့အတွက်မကျေလည်မှုတွေဖြစ်ပွားနေတဲ့သတင်းနဲ့အမေရိကန်နိုင်ငံ Force Wing မြို့နယ်မော်လမြိုင်မြို့ကိုညီမမြို့ဖြစ်တတ်မှတ်မဲ့သတင်းတွေကိုလည်းနားဆင်ရပါမယ်။ဒါတွေကိုအလှန့်ပေးခင်ခုယုံဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုကိုစော်ဝင်းလိုက်နဲ့တော်ခင်မျိုးတက်တို့ကကြေညာပေးပါမယ်ခင်ဗျာ။
မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်အဆုံးသတ်ရေးအတွက်အာမခံချက်ရရှိရေးအတွက်အတူတကွပူးပေါင်းဆောင်ရွက်သွားဖို့အမေရိကန်နဲ့တရုတ်တို့ကဗိုလ်ထုနေကသဘောတူခဲ့ကြပါတယ်။ဒါပေမဲ့လွန်ခဲ့တဲ့သတင်းပတ်၃ပတ်ကမြောက်ကိုရီးယားကမြေအောက်ဆန်းသတ်ဖောက်ခွဲမှုပြုလုပ်ခဲ့တဲ့အပေါ်ဘလို့ပုံစံမျိုးနဲ့တန်ခတ်ရေးယူမယ်ဆိုတော့လည်းပတ်သက်လို့ဘေကျင်းမြို့မှာကျင်းပတဲ့အဆင့်မြင့်ဆွေးနွေးပွဲမှာနှစ်ဖက်သဘောတူညီမှုမရရှိတဲ့အကြောင်းအရေးလက္ခဏာတွေထွက်ပေါ်ခဲ့ပါတယ်။ဘေကျင်းမှာတရုတ်နိုင်ငံသားဝန်ကြီးဝမ်ယင်နဲ့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီတို့တွေ့ဆုံရမှာမြောက်ကိုရီးယားအရေးဟာဝါရှင်တန်အတွက်အဓိကကြတဲ့ကိစ္စရဖြစ်တယ်လို့အသိပေးခဲ့ပါတယ်။ကယ်ရီနဲ့ဝမ်ယီတို့ဟာဗုဒ္ဓဟူးနေ့ကသတ်မှတ်ထားတဲ့အချိန်တက်ကျော်လွန်ပြီး9နာရီကျော်ကြာတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့အစီအစဉ်တွေကိုကန့်ကွက်တဲ့ကုလသမဂ္ဂအဆိုပြုချက်ကိုတရုတ်နိုင်ငံကထောက်ခံတဲ့အကြောင်းနဲ့ဒဏ်ခတ်ပိတ်ဆို့မှုချမှတ်မဲ့အလားအလာကိုဆွေးနွေးမဲ့အကြောင်းဝမ်ယီကပြောပါတယ်။ဒါပေမဲ့မြောက်ကိုရီးယားအပေါ်ချမှတ်တဲ့နိုင်ငံကအရေးယူဆောင်ရွက်မှုမှန်သမျှတင်းမာမှုအစ်စ်တွေမဖြစ်ပေါ်စေသင့်ကြောင်းသူကပြောခဲ့ပါတယ်။ဝန်ကြီးကယ်ရီကမြောက်ကိုရီးယားရဲ့နျူကလ িয়ার ဆန့်သတ်မှုတွေအပေါ်ခိုင်မာပြီးစီးလုံးနဲ့ကုလသမဂ္ဂအရေးယူဆောင်ရွက်မှုချမှတ်ဖို့တောင်းဆိုလိုက်ပြီးအခုလိုချင်းချောက်မှုဟာအမေရိကန်ပြည်ထောင်စုအတွက်သိတ်ကိုစိုးရိမ်စရာဖြစ်တယ်လို့ထောက်ပြခဲ့ပါတယ်။နျူကလ িয়ার လက်နက်ရှိတဲ့မြောက်ကိုရီးယားနိုင်ငံတဲ့နျူကလ িয়ার လက်နက်မရှိတဲ့အီရန်အပေါ်ဒဏ်ခတ်အရေးယူမှုတွေပိုပြီးတော့ချမှတ်ခဲ့ဘူးတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်
။2016ခုနှစ်အတွက်လူ့ခွင့်ရေးဆိုင်ရာအစိုးရခန်းစားကို Human Rights Watch အဖွဲ့ကြီးကဗုဒ္ဓဟူးနေ့မှာထုတ်ပြန်လိုက်ပြီးဒီထက်မှာမြန်မာနိုင်ငံအတွက်အပြောင်းအလဲတွေဆက်လက်ဖော်ဆောင်သွားဖို့လိုအပ်ကြောင်းဖော်ပြထားပါတယ်။ Human Rights Watch အဖွဲ့ကြီးကနိုင်ငံပေါင်း90ကျော်ရဲ့လူ့ခွင့်ရေးအခြေအနေတွေကိုပြန်လည်ဆန်းစစ်ပြီး26ကြိမ်မြောက်အဖြစ်ဆမျက်နှာ659မျက်နှာပါတဲ့2016ခုနှစ်လူ့ခွင့်ရေးအစိုးရခန်းစားကိုထုတ်ပြန်လိုက်တာပါ။ကမ္ဘာတစ်လုံးအစိုးရတွေဟာတိုက်ခန်းတွေကိုချိန်မောရမှာအကြောက်ကြားကိုအသုံးချနေတာမျိုးတွေ့ရတယ်လို့ HRW ကပြောပါတယ်။ပြီးခဲ့တဲ့နှစ်ထဲအာနာရှင်အစိုးရတွေကငိမ့်ချတဲ့ဆန္ဒရှိတဲ့အတိုက်ခံတွေကိုလူမှုကွန်ရက်ထိန်းချုပ်တာအပါအဝင်နှီးမျိုးစုံသုံးပြီးတင်းတင်းကြပ်ကြပ်အောက်ချုပ်ခဲ့တာတွေ့ရတယ်လို့ဆိုပါတယ်အထူးသဖြင့်ရုရှားနဲ့တရုတ်အစိုးရတွေရဲ့လုပ်ရက်တွေကိုတရိပ်ပေးခဲ့တာပါဒါအပြင်ငါးနှစ်တာပြည်ရင်းစစ်ဖြစ်နေတဲ့ဆီးရီးယားနိုင်ငံမှာလူပေါင်းတန်းနဲ့ချီတေးဆုံးရတယ်လို့ဒုက္ခသည်တွေအများပြားပေါ်ပေါက်လာနေတာအတွက်စိုးရိမ်ကြောင်ဖော်ပြပါတယ်အမေရိကန်နိုင်ငံမှာတော့အကြမ်းဖက်အန္တရာယ်ကိုကြောက်လန့်ပြီးအကန့်အသတ်မရှိကျေပြန့်တဲ့ထောင်လန်းစုံစမ်းမှုတွေလှုပ်ဆောင်နေတာတွေ့ရကြောင်ဖော်ပြထားပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးဒီအစိုးရခံစားတဲ့ရေးသားချက်ကတော့ရွေးကောက်ပွဲကနေလူခွင့်အခြေအနေတိုးတက်ရလမ်းကြောင်းစီတို့ဆိုရဲမြန်မာနိုင်ငံရဲ့အခြေအနေတွေကိုဖော်ပြထားတာဖြစ်ပါတယ
်မြန်မာနိုင်ငံရဲ့နိုင်ငံသားအခွင့်အရေးဆိုင်ရာလွတ်လပ်မှုဟာ2015ခုနှစ်အတွင်းအဆင့်6ကနေ9ကိုတက်လာပြီးအထက်ဖက်ကိုဆက်ပြနေတယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက် Freedom House အဖွဲ့ကပြောပါတယ်ရိုဟင်ဂျာလူနည်းစုတွေဘေးဖယ်ခံထားရပေမဲ့လည်းအများအပြားလွတ်လပ်ပြီးတရားမျှတတယ်လို့မြင်ကြတဲ့လွတ်တော်ရွေးကောက်ပွဲတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအပြတ်အသားနိုင်ရခဲ့ပြီးတဲ့နောက်လွတ်လပ်ခွင့်အခြေအနေတစ်ဖက်ကိုပြလာတာလို့ Freedom House ကပြောပါတယ်ဒါပေမဲ့လည်းလွတ်လပ်ခွင့်တစ်စုံလုံးအခြေအနေနဲ့ပတ်သက်လို့တော့ not free အပြည့်အဝလွတ်လပ်မှုမရှိသေးတဲ့နိုင်ငံတစ်ခုအဖြစ်2016ခုနှစ်တကမ္ဘာလုံးလွတ်လပ်မှုဆိုင်ရာအစီအခံစာတစ်ထဲမှာဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့အခြေအနေအရရကိုထောက်ပြထားတာမှာတိုင်းဒေသနဲ့နိုင်ငံအဖွဲ့အမျိုးမျိုးကိုစစ်တပ်ကဆက်ပြီးတော့ထိုးစစ်ဆင်နေတာပြည်ပြည်စုံနဲ့နိုင်ငံရေးဆွေးနွေးပွဲမျိုးအစိုးရကမလုပ်ချင်တာကြောင့်2015ခုနှစ်မှာတနင်္ဂနွေလုံးအပြစ်ခတ်ရဆေးရေးအလားအလာဆက်ပြီးတော့အဟံတားဖြစ်ခဲ့တာဒိဋ္ဌိမီဒီယာအပေါ်ကန့်သက်တားဆီးမှုတွေဆက်ရှိနေသေးတာကျောင်းသားဆန္ဒပြပွဲတွေကိုအင်အားသုံးနေနှင်းဖြိုခွင်းခဲ့တာနဲ့အမျှလွတ်လပ်စွာစုဝေးခွင့်ဆက်ပြီးတော့ချိတ်ချောက်ခံနေရတာမွတ်စလင်စန့်ကျင်လုံဆော်တာတွေဆက်ဖြစ်နေတာနိုင်ငံရေးပါတီတွေဟာရွေးကောက်ပွဲမှာမွတ်စလင်ကိုယ်စားလှယ်လောင်းတွေကိုဝင်မပြိုင်စေဘဲတိတိတသားရှောင်ခဲ့တာ အမျိုးဘာသာသာသနာကာကွယ်ရေးဥပဒေတွေလို့ခေါင်းစဉ်တက်ထားတဲ့ဥပဒေ၄ခုကိုလွတ်တော်ကပြဋ္ဌာန်းခဲ့တာစတဲ့အချက်တွေကို Freedom House အဖွဲ့ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ Freedom House အဖွဲ့ကတကမ္ဘာတစ်လွှားနိုင်ငံပေါင်း195နိုင်ငံရဲ့လွတ်လပ်ခွင့်အခြေအနေတွေကိုလေ့လာခဲ့တာမှာ82နိုင်ငံကလွတ်လပ်ခွင့်အခြေအနေတွေပြီးခဲ့တဲ့နှစ်မှာကျဆင်းခဲ့ပြီးတော့နိုင်ငံပေါင်း90ကတော့လုံးဝလွတ်လပ်မှုမရှိတဲ့နိုင်ငံတွေတခြားနိုင်ငံ90ကတော့တစိမ့်တဒေသလွတ်လပ်တဲ့နိုင်ငံတွေဖြစ်တယ်လို့အစိုးရကမှဖော်ပြထားပါတယ်။ဒီကမ္ဘာလုံးရဲ့လွတ်လပ်ခွင့်တစ်စုံလုံးအခြေအနေကတော့ဆင်းနှမြောက်ဆက်တိုက်ကျဆင်းလာတယ်လို့လည်း Freedom House အဖွဲ့ရဲ့အစိုးရကမှဖော်ပြထားပါတယ်။
ကဘာတလောအဂရီလိုက်ဆမှုအဆိုးဝါးဆုံးနိုင်ငံတွေဟာမြောက်ကိုရီးယားဆိုမာလီယာနဲ့အာဖဂန်နစ္စတန်နိုင်ငံတွေဖြစ်တယ်လို့ Transparency International အဖွဲ့ဗုဒ္ဓဟူးနေ့ထုတ်ပြန်တဲ့အစီရင်ခံစာသစ်မှာဖော်ပြထားပါတယ်။ကဘာတောင်းကနိုင်ငံပေါင်း168နိုင်ငံအဂရီလိုက်ဆမှုအခြေအနေတွေကိုစောင့်ကြည့်ပြီး Transparency International အဖွဲ့က2015ခုနှစ်အတွက်ထုတ်ပြန်တဲ့စစ်တမ်းသစ်မှာခုလိုဖော်ပြလိုက်တာပါ။အမှတ်ပေးတဲ့စနစ်အရဆိုမာလီယာနဲ့မြောက်ကိုရီးယားနိုင်ငံတွေကအမှတ်၈မှတ်နဲ့အနည်းဆုံးဖြစ်ပြီးအာဖဂန်နစ္စတန်က၁၁မှတ်ပဲရတယ်လို့ဆိုပါတယ်။ဘယ်နိုင်ငံမှမအမှတ်တရအပြည့်မရပေမဲ့ဒိမတ်နိုင်ငံကတော့အမှတ်62မှတ်ရှိပြီးဆွီဒင်ကအမှတ်90ရှိတယ်လို့ဖော်ပြပါတယ်။ကမ္ဘာနိုင်ငံပေါင်း168နိုင်ငံထဲမှာမြန်မာနိုင်ငံရဲ့အဂတိလိုက်ဆမှုအခြေအနေကတော့အဆင့်149မှာရှိနေတယ်လို့ဖော်ပြထားပါတယ်။အခုလိုမြန်မာနိုင်ငံကအဆင့်149နဲ့ဆိုးဝါးနေဆဲဖြစ်ပေမဲ့ပြီးခဲ့တဲ့2014ခုနှစ်မှာအဆင့်156ဖြစ်ခဲ့ပြီး2013ခုနှစ်တုန်းက159ဖြစ်ခဲ့တာနဲ့ရှင်တော့ပြီးခဲ့တဲ့နှစ်တွေအတွင်းအဂတိလိုက်ဆမှုအခြေအနေအနည်းငယ်တိုးတက်မှုရှိလာတာဖြစ်ပါတယ်။ဒါပေမဲ့အရှေ့တောင်အာရှဒေသရင်းနိုင်ငံတွေထဲမှာကမ္ဘောဒီးယားနိုင်ငံပြီးရင်မြန်မာနိုင်ငံကအဂတိလိုက်ဆမှုအဆိုးဆုံးနိုင်ငံအဖြစ်ရပ်တည်ဆဲပါမြန်မာနိုင်ငံရဲ့အဂတိလိုက်ဆမှုအခြေအနေကအာဖရိကနိုင်ငံတွေဖြစ်တဲ့ချက်ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံတို့နဲ့ဒန်းတူဖြစ်တယ်လို့လဲ Transparency International အဖွဲ့အစည်းအဝေးခန်းစာမှာဖော်ပြပါတယ်
UAB ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ကလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကုလသမဂ္ဂဦးဆောင်ကျင်းပမဲ့စီးရီးယားနိုင်ငံဆိုင်ရာညဉ့်ညံရေးဆွေးနွေးပွဲကိုတက်တက်မတက်တဲ့အရေးပါတဲ့စီးရီးယားအတိုက်ခံအုပ်စုတွေရဲ့ကော်မတီကဗိုလ်ထုနေမှာဆုံးဖြတ်ချက်ချလိုက်မယ်လို့မျှော်လင့်ရပါတယ်ညဉ့်ညံရေးဆွေးနွေးပွဲကိုတက်ရောက်မဲ့သူတွေကိုကုလသမဂ္ဂအထူးတန်တမာစတီဖန်ဒီမစ္စတူရာကအင်္ဂါနေ့မှာဖိတ်ကြားလာတွေပို့လိုက်ပြီးဖြစ်ပေမဲ့ဘယ်သူတွေပါဝင်မယ်ဆိုတာကိုတော့ထုတ်ပေါ်ပြောဆိုခြင်းမရှိပါဘူးအစ်မင့်စစ်ဇာညဉ့်ညံရေးကော်မတီလို့အမည်ပေးထားတဲ့အဖွဲ့ကဆွေးနွေးပွဲကိုအတိုက်ခံကိုယ်စားလှယ်တွေကြီးတာတက်ရောက်တင်ကြောင်းပြောဆိုနေပေမဲ့လည်းတချို့အဖွဲ့ဝင်တွေကတော့ဆွေးနွေးပွဲအပေါ်အပြုသဘောဆောင်တဲ့အမြင်မျိုးရှိနေကြပြီးနောက်ဆုံးဆုံးဖြတ်ချက်ကတော့ဗိုလ်ထုနေ့ပြုလုပ်မယ့်နောက်ထပ်ဆွေးနွေးမှုတွေပြီးမှထွက်လာမှာဖြစ်ပါတယ်ကော်မတီဝင်မဟုတ်တဲ့တခြားအဖွဲ့အစည်းတွေကလည်းသူတို့ကိုဆွေးနွေးပွဲတက်ဖို့ဖိတ်ကြားထားတယ်လို့ပြောဆိုနေကြပါတယ်
ဒီမိုကရက်တစ်ပါတီကသမရလောင်းဖြစ်တဲ့အရွေးခံမှုဝင်ရောက်ရှင်ပြိုင်နေတဲ့ပြိုင်ဘက်တွေကနိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်နဲ့ဗမာအထက်လွှတ်တော်မှဘာနီဆန်ဒါစ်တို့ဟာအခုနောက်ဆုံးဗော်ဒဘူးနဲ့လူလူစစ်တမ်းအရာဆိုရင်တော့လူကြိုက်များမှုတိတ်မကွာတော့တာတွေ့ရပါတယ်။လာမယ့်တနင်္လာနေ့မှာအိုင်အိုဝါမှာဒီမိုကရက်တစ်ပါတီစကားစစ်ထုတ်ပွဲကျင်းပဖို့ရှိပြီးဆိုရှယ်ဒီမိုကရက်လို့သူကိုယ်သူပြောတဲ့မစ္စတာဆန်ဒါစ်ကဒီမိုကရက်တစ်ပါတီဝင်တွေရဲ့49ရာနှုန်းထောက်ခံမှုရနိုင်ပြီးမစ္စစ်ကလင်တန်ကတော့55ရာနှုန်းထောက်ခံမှုရနိုင်တယ်လို့ကွန်နီဘက်တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။အိုဝါစကားစစ်တို့ပေါ်ရလာမယ့် November ရွေးကောက်ပွဲမှာတိုင်ငင်လက်ရှိသမ္မတဘဲရက်အိုဘားမားနေရာဆက်ခံမဲ့သမ္မတလောင်းဖြစ် Democratic Party နဲ့ Republican Party ကြီးနှစ်အတွက်ဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းကိုလာပေါင်းများစွာကြောင်းရွေးချယ်တဲ့ပွဲတွေမှာပထမဆုံးမဲပေးရွေးချယ်ကြမှာဖြစ်ပါတယ်
။ထိုင်ဝမ်သမ္မတမိုင်ရင်ကျောင်းကတောင်တရုတ်ပင်လယ်ထဲကကျွန်းတကျွန်းကိုတွားရောက်ဖို့စီစဉ်ထားတာဟာတိတ်အကျိုးမရှိမဲ့အပြင်အဲ့ဒီရေပြင်မှာပိုင်ဆိုင်မှုအငင်းပွားနေတဲ့အခြေအနေပြေလည်ဖို့ဘာမှဖြစ်လာမှာမဟုတ်ဘူးလို့အမေရိကန်တာဝန်ရှိသူတူကပြောကြလိုက်ပါတယ်။တရုတ်နှစ်သိက္ခူးနေမတန်ခင်လာမယ့်တောက်ကြတာပရင်းနေမှာတိုက်ပင်းကျွန်းကိုသမရမာရင်ကျောင်းသွားမှာဖြစ်ပြီးအဲ့ဒီမှာဆစ်လွတ်ချထားတဲ့ထိုင်ဝမ်စစ်မှုတန်းတွေနဲ့တွေ့ဆုံမယ်လို့လည်းသမရမာရဲ့ယုံကပြောပါတယ်။အဲ့ဒီကျွန်းဟာတရုတ်နဲ့အာရှပစိဖိတ်ဒေသအိနီးချင်းနိုင်ငံတွေအကြားနယ်မြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားနေတဲ့တန်တေးတရန်ဇာတပေါ်ကျော်ွားတဲ့အဓိကနေရာတစ်ခုမှာရှိနေတာပါ။တိုင်ပင်းကျွန်းကိုသမရမာရင်ကျောင်းသွားဖို့စီစဉ်ထားတဲ့အပေါ်စိတ်ပြက်မိတယ်လို့ထိုင်ဝမ်ခြေဆိုင်အမေရိကန် Institute ရဲ့ပြောခွင့်ရအမျိုးသမီးဆိုနီယာအာဘုံကပြောပါတယ်အမေရိကန်နဲ့ထိုင်ဝမ်ကြားတရားဝင်တန်တမာဆက်ဆံရေးမရှိတဲ့အတွက်ဒီ Institute ဟာအမေရိကန်တန်ယုံသဘောလှုပ်ဆောင်နေတဲ့ဌာနလည်းဖြစ်ပါတယ်
လူငယ်လူရွယ်တွေအတွက်လူမှုမီဒီယာအသုံးပြုမှုဟာအိပ်စက်မှုပေါ်မှာတည်ရောက်မှုတွေရှိနိုင်တယ်လို့ Pittsburgh စစ်တပ်ကသူတေသနာပညာရှင်တွေနောက်ဆုံးတွေ့ရှိချက်မှာဖော်ပြထားပါတယ်။လူမှုကွန်ရက်တွေကိုတုံးတဲ့အချိန်များတဲ့လူငယ်တွေဟာတိတ်မတုံးကြတဲ့လူငယ်တွေထက်အိပ်စက်မှုမှာအနှောက်အယှက်ရှိတာတွေ့ရတယ်လို့ဆိုပါတယ်။ဒီတွေ့ရှိချက်ကြောင့်အိပ်စက်မှုဆိုင်ရာပြဿနာကြုံနေတဲ့လူငယ်တွေအတွက်ဆရာဝန်တွေကသူတို့ကိုလူမှုမီဒီယာကွန်ရက်တွေတိတ်မတုံးမှုအကြံပေးတင်ကြောင်းရေးသားထားပါတယ်။သူတေသနာပညာရှင်တွေဟာအသက်16နှစ်ကနေ21နှစ်အတွင်းရှိတဲ့လူငယ်2000နီးပါးကိုသူတို့အနေနဲ့ Facebook, Twitter, Instagram, Snapshot, Credit, Tumblr လို့လူမှုကွန်ရက်မီဒီယာတွေဘလောက်ကြာကြာသုံးဆွဲရလဲဆိုတာကိုမေးမြန်းစစ်ဆေးပြီးသူတေသနာစစ်တမ်းပြုပြီးမှအခုလိုအစီရင်ခံစာကိုထုတ်ပြန်လိုက်တာဖြစ်ပါတယ
်။ထိပ်တန်းရောက်မြန်မာနဲ့နိုင်ငံသားတွေကိုကိုဇော်ဝင်းလိုင်နဲ့ဒေါက်ခင်မျိုးသက်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုအလှည့်ပေးပါစေ။ကမ္ဘာလုံးဆိုင်ရာစီးပွားရေးကျဆင်းနေတာနဲ့လူမှုမကြိမ်သက်မှုတွေမငြိမ်သက်မှုတွေဖြစ်ပေါ်လာနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေကြောင့်2015ခုနှစ်အတွင်းအာဏာရှင်အစိုးရတွေကနိုင်ငံရေးရာဖိနှိပ်ထုတ်ချက်မှုတွေပုံများလာနေတယ်လို့အမေရိကန်အခြေစိုက် Freedom House အဖွဲ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့နှစ်တွေအတွင်းပြောင်းလဲမှုတွေရှိခဲ့တဲ့အတွက်လာမယ့်2016ခုနှစ်မှာစောင့်ကြည့်ရမယ့်နိုင်ငံတစ်ခုအဖြစ်သတ်မှတ်ထားကြောင်း Freedom House အဖွဲ့ကတာဝန်ရှိသူတွေကပြောပါတယ်။သတင်းအပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ခင်ဗျာ
။2015ခုနှစ်အတွက်တက္ကပါလုံးလွတ်လပ်ခွင့်အခြေအနေတွေဟာဆယ်နှစ်ဆက်တိုက်ဆုပ်ယုပ်ကျဆင်းခဲ့တယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ Freedom House အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။Freedom House အဖွဲ့ဟာကမ္ဘာတစ်လောနိုင်ငံပေါင်း195နိုင်ငံရဲ့လွတ်လပ်ခွင့်အခြေအနေတွေကိုလေ့လာခဲ့တာမှာ82နိုင်ငံကလွတ်လပ်ခွင့်အခြေအနေတွေပြီးခဲ့တဲ့နှစ်မှာကျဆင်းခဲ့ပြီးနိုင်ငံပေါင်း90ကတော့လုံးဝလွတ်လပ်မှုမရှိတဲ့နိုင်ငံတခြားနိုင်ငံ90ကတော့ဒသိဒေသလွတ်လပ်တဲ့နိုင်ငံတွေဖြစ်တယ်လို့အစိုးရကမှဖော်ပြထားပါတယ်။အဲ့ဒီအထက်မှာဆီးရီးယားတိဘက်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသတရုတ်ဆိုမာလီးယားမြောက်ကိုရီးယားဥဇဘက်ကစ္စတန်နဲ့အီရီထရီးယားနိုင်ငံတွေကတော့လွတ်လပ်မှုလုံးဝမရှိတဲ့အဆိုးဆုံးနိုင်ငံတွေဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့ဖော်ပြထားတာမှာတော့2015ခုနှစ်အတွင်းလွတ်လပ်မှုအခြေအနေတိုးတက်မှုအနည်းငယ်ရှိခဲ့တာကြောင့်အဆင့်6ကနေအဆင့်5ကိုပြောင်းပြီးတော့တဆင့်တိုးတက်လာတယ်လို့အစိုးရကစားမှာဖော်ပြထားပါတယ်။ဒါကြောင့်လဲမြန်မာနိုင်ငံဟာအီရန်နိုင်ငံနဲ့အတူလာမယ့်2016ခုနှစ်အတွင်းစောင့်ကြည့်တဲ့နိုင်ငံတွေစီးရင်ထဲမှာထည့်သွင်းထားတယ်လို့ Freedom House အဖွဲ့ကကမ္ဘာလွတ်လပ်မှုဆိုင်ရာစီမံကိန်းရဲ့ညွှန်ကြားရေးမှူးSarah Rupuchi ga VOA ကိုပြောပါလေ
We selected 10 countries that we thought were at a pivotal point in their political transition and so Myanmar is one of the ones we selected so these are countries that
နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့နိုင်ငံ10နိုင်ငံကိုကျမတို့ရွေးချယ်ခဲ့ပါတယ်ဒီထက်မှမြန်မာနိုင်ငံလည်းနိုင်ငံတစ်နိုင်ငံဖြစ်နေကျမတို့ရွေးချယ်ခဲ့တာပါဒီတိုင်းပြည်တွေမှာ2015ခုနှစ်အတွင်းပြောင်းလဲမှုအတိုင်းအတာတစ်ခုထိဖြစ်ပေါ်ခဲ့တယ်။ဒါပေမဲ့အပြည့်အဝကြီးပြောင်းလဲသွားတာမျိုးတော့မဟုတ်ဘူးလို့ကျမတို့ယူဆထားပါတယ်။ဒီထဲမှာမြန်မာနိုင်ငံဟာဥပမာပေးလို့အကောင်းဆုံးနိုင်ငံတစ်ခုပါပဲ။ဘာကြောင့်လဲဆိုတော့2015ခုနှစ်ကုန်ပိုင်းမှာရွေးကောက်ပွဲကျင်းပတယ်။ရွေးကောက်ပွဲမှာ NLD ပါတီကတခဲနဲ့အနံ့ရလိုက်တယ်ဆိုပေမဲ့အစိုးရတစ်ဖွဲ့တဲ့အခါစစ်တပ်ကဘလို့အခန်းကဏ္ဍကနေပါဝင်မလဲ။ဒေါအောင်ဆန်းစုကြည်ကိုနိုင်ကဘယ်တာဝန်ယူမလဲဆိုတာတွေကိုကျမတို့မသိရသေးပါဘူးဒီချက်တွေကိုကျမတို့ကစောင့်ကြည့်နေကြတာပါ
တိုင်းသားတွေနဲ့ဆက်ဆံရေးဟာလည်း Freedom House အဖွဲ့ကစောင့်ကြည့်နေတဲ့အချက်ထက်မှပါတယ်လို့ Sarah Rupuchi ကပြောပါတယ
် And another thing that we are paying attention to is the relationship with the ethnic minorities in Myanmar and that is a concern.
ကျမတို့ Freedom House အဖွဲ့ကစောင့်ကြည့်နေတဲ့နောက်တစ်ချက်ကတော့မြန်မာနိုင်ငံတွင်းကတိုင်းရင်းသားလူနည်းစုတွေနဲ့ဆက်ဆံရေးကိစ္စပါပဲ။ဒီချက်ကလည်းကျမတို့အနေနဲ့စိုးရိမ်မှုရှိတဲ့အချက်ပါ။ဒီကိစ္စဟာပြဿနာတစ်ခုဖြစ်ရှိနေတာပါ။အထူးသဖြင့်တော့ Rohingya တွေပေါ်ဆက်ဆံတဲ့ကိစ္စပါ။ Rohingya ကိစ္စကိုဒေါအောင်ဆန်းစုကြည်ကလည်းလုံးဝထုတ်ဖော်ပြောဆိုခြင်းမရှိသေးတော့ဒီကိစ္စဟာတော်တော်နဲ့ပြည်လဲမဲ့ကိစ္စတော့မဟုတ်ပါဘူး။
Freedom House အဖွဲ့အနေနဲ့မြန်မာနိုင်ငံရဲ့အခြေအနေတိုးတက်မှုရှိခဲ့တယ်လို့ကောက်ချက်ဆွဲတဲ့နေရာမှာ2015ခုနှစ်ရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတမှုရှိခဲ့တယ်ဆိုတဲ့အချက်တခုတည်းကိုကြည့်ပြီးပြောဆိုနေတာဖြစ်ပြီးနိုင်ငံရေးအကျဉ်းသားတွေဖမ်းဆီးခံထားရဖြစ်တဲ့ကိစ္စလို့တခြားအကြောင်းအရာတွေအများကြီးရှိနေသေးတယ်လို့လူ့အခွင့်အရေးလှုပ်ရှားသူတွေကထောက်ပြပြောဆိုနေကြတဲ့အချက်နဲ့ပတ်သက်လို့လည်းဆရာရပူချီကအခုလိုပြန်လည်တုံ့ပြန်ခဲ့ပါတယ
် So we have two different ratings as part of our evaluation we have political rightsand we have civil liberties our political rights rating improved
tomorrow ni ne naingan ye akwin ye ne naingan da lulat khwin so bi ganda na khu khwe pi lo tong tat ji ba de ကျမတို့လေးလာတွေ့ရှိချက်အရနိုင်ငံရေးအခွင့်အရေးဘက်မှာတိုးတက်မှုရှိတာကိုတွေ့ရပြီးတော့နိုင်ငံသားလွတ်လပ်ခွင့်ကတော့တိုးတက်မှုမရှိပါဘူးအခုထောက်ပြနေကြတဲ့လူခွင့်ရေးအခြေအနေတွေဟာကျမတို့ခွဲခြားသတ်မှတ်ထားတဲ့နိုင်ငံသားလွတ်လပ်ခွင့်ထဲမှာပါပါတယ်ဒါကြောင့်နိုင်ငံရေးကျင်းသားတွေကိစ္စလွတ်လပ်စွာပြောဆိုခွင့်လူနည်းစုတွေအပေါ်ဆက်ဆံမှုစတဲ့ကဏ္ဍတွေမှာပြဿနာတွေအများကြီးရှိနေသေးတယ်ဆိုတာကိုကျမလုံးဝသဘောတူပါတယ်
မြန်မာနိုင်ငံအတွင်းကနိုင်ငံရေးဆိုင်ရာအခွင့်အရေးတွေအနည်းငယ်တိုးတက်ကောင်းမွန်လာတဲ့ဆိုပေမဲ့လည်းတစုံလုံးအခြေအနေနဲ့ပတ်သက်လို့တော့အပြည့်အဝလွတ်လပ်မှုမရှိသေးတဲ့နိုင်ငံတစ်ခုအဖြစ်2016ခုနှစ်တကမ္ဘာလုံးလွတ်လပ်မှုဆိုင်ရာအစီအခံစာထဲမှာ Freedom House အဖွဲ့ကသတ်မှတ်ထားပါတယ်။အဲဒီလိုလွတ်လပ်မှုမရှိတဲ့အကြောင်းတွေထဲမှာမြန်မာနိုင်ငံရေးမှာစစ်တပ်ရဲ့ဩဇာလွှမ်းမိုးမှုရှိနေသေးတာကိုတွေ့နေရသေးတဲ့အတွက်ကြောင့်ဖြစ်တာကြောင့်စစ်တပ်ရဲ့အခန့်ကဏ္ဍရော့ကျတာကိုသူတို့အနေနဲ့မြင်တွေ့လို့ကြောင်းဆရာရပူချီကဆက်ပြောပါတယ်။
Certainly, we would like to see less of a role for the military in the political system. We would like to see them fully giving up their seats in parliament.
နိုင်ငံရေးမှာစစ်တပ်ကပါဝင်ပတ်သက်မှုနည်းနိုင်သမျှနည်းတာနဲ့လွှတ်တော်ထဲမှာသူတို့အနေနဲ့အမတ်နေရာတွေလုံးဝမယူတော့တာမျိုးကျမတို့မြင်တွေ့လိုပါတယ်။နောက်ပြီးတော့နိုင်ငံရေးအရာတာဝန်ပေးရမှုတွေနဲ့ဥပဒေအရာရှိတွေခန့်အပ်တဲ့နေရာတွေမှာသူတို့ရဲ့ဩဇာလွှမ်းမိုးမှုရှိနေသေးတာကိုမြင်တွေ့လိုပါတယ်။နောက်ပြီးတော့နိုင်ငံရေးကျင်းသားတွေအားလုံးလွတ်ပေးပြီးတိုင်းရင်းသားတွေနဲ့လူနည်းစုတွေကိုဒန်းတူဆက်ဆံတာမျိုးကိုလည်းမြင်တွေ့လိုပါတယ်
။မြန်မာနိုင်ငံရဲ့အခြေအနေအရရက်ကိုထောက်ပြထားတာမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အမျိုးမျိုးကိုစစ်တပ်ကဆက်ပြီးထိုးစစ်ဆင်နေတာပြည်ပြည်စုံနဲ့နိုင်ငံရေးဆွေးနွေးပွဲမျိုးအစိုးရကမလုပ်ချင်တာကြောင့်2015ခုနှစ်မှာတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးအလားအလာဆက်ပြီးတော့အဟံအတားဖြစ်ခဲ့တာသတင်းမီဒီယာအပေါ်ကန့်တတ်တားဆီးတာတွေဆက်ရှိနေတာကျောင်းသားဆန္ဒပြပွဲတွေကိုအင်အားသုံးနေနှင်းဖြိုခွင်းခဲ့တာလွတ်လပ်စွာစုဝေးခွင့်ဆက်ပြီးချင်းချောက်ခံရတာမွ슬င်စန့်ကျင်ရေးလှုပ်ဆောင်မှုတွေဆက်ဖြစ်နေတာစတဲ့အချက်တွေကို Freedom House အဖွဲ့ရဲ့အစီအခံစာထဲမှာဖော်ပြထားပါတယ်ခင်ဗျာ
ဒါကတော့ကိုဇော်ဝင်းလိုင်းတင်ပြပေးခဲ့တာဖြစ်ပါတယ်ခုဆက်လက်ပြီးပြည်ရင်းသတင်းပုတ်ကိုဆက်လက်ပြီးထုတ်လွှင့်ပေးပါမယ်ဆယ်စုနှစ်နဲ့ချီပြီးနိုင်ငံကိုအုပ်ချုပ်ခဲ့တဲ့စစ်အစိုးရဆက်ဆက်နောက်အရင်အစိုးရလက်ထက်ကပေါ်ပေါက်ခဲ့တဲ့တရားမျှတမှုမရှိတဲ့ဥပဒေတွေအပြင်းပြားနိုင်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုနောက်တက်လာမယ့်အစိုးရအနေနဲ့ဖြေရှင်းနိုင်မယ်လို့အလုံးကမျှော်လင့်ထားကြတဲ့အကြောင်း HRW Human Rights Watch အဖွဲ့ကြီးကမနေ့ကပြောဆိုလိုက်ပါတယ်။လွန်ခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲဟာပွင့်လင်းမြင်သာစွာကျင်းပခဲ့တာလို့လေ့လာသူတွေကသုံးသပ်ထားပေမဲ့ဒီမိုကရေစီစနစ်နဲ့မညီတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရလွတ်တော်တွင်တက်မတော်သားကိုယ်စားလှယ်၄ပုံပုံရှိနေသေးပြီးအရေးပါတဲ့ဝန်ကြီးဌာနအချုပ်ကိုစစ်တပ်ကဆက်လက်ချုပ်ခိုင်ထားတယ်လို့ထောက်ပြထားပါတယ်။ဒီအကြောင်းကိုကိုအောင်ကဆက်သွယ်မေးမြန်းတင်ပြပေးထားပါရခင်ဗျာ
။လွန်ခဲ့တဲ့နိုဝင်ဘာလကရွေးကောက်ပွဲအတွင်းမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကနေတနိုင်ငံလုံးမှာအပြတ်အသတ်အနိုင်ရရှိခဲ့ပြီးတဲ့နောက်မကြာခင်ရက်ပိုင်းတွေအတွင်းဒုတိယအကြိမ်လွှတ်တော်ပြန်လည်စတင်တော့မှာပါ။ဒီလိုစတင်တဲ့အခါမှာ NLD ပါတီအနေနဲ့အစိုးရကိုထိန်းချုပ်နိုင်မယ့်အနေအထားရှိတဲ့ပြည်သူ့လွှတ်တော်မှနေရာအများစုရထားတာကြောင့်ဥပဒေပြဋ္ဌာန်းခွင့်မူဝါဒပြောင်းလဲခွင့်တွေဆောင်ရွက်ဖို့အခွင့်အရေးတွေရရှိလာမှဖြစ်ပြီးကာလကြာရှိစွာမြန်မာလူထုအပေါ်ဖိနှိပ်ရမှာအသုံးပြုလာခဲ့တဲ့ဥပဒေတွေကိုဥတီထားပြောင်းလဲသင့်တယ်လို့ HRW လူခွင့်ရေးအဖွဲ့ကြီးရဲ့အာရှရေးရလက်ထောက်တာဝန်ခံ Phil Robertson ကပြောဆိုလိုက်ပါတယ်
State Protection Act of 1975 The Unlawful Association Act
1985ခုနှစ်နိုင်ငံတော်ကာကွယ်ရေးဥပဒေတရားမဝင်အသင်းဖွဲ့စည်းတာနောက်ရေးပေါ်စီမံချက်ဥပဒေနဲ့ဖမ်းဆီးခံထားရသူတွေထဲမှာအခု NLD အစိုးရထဲမှာတောင်ပါလာမဲ့လွတ်တော်ကိုယ်စားလှယ်တွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုဖိနှိပ်ရမှာအသုံးပြုခဲ့တာကြောင့်ဒါတွေကိုပြောင်းလဲဖြစ်ဖို့လိုပါမယ်နိုင်ငံရေးအကျဉ်းသားတွေကိုလည်းလွတ်ပေးရပါမယ်ဒါအပြင်လွတ်လပ်စွာစုယုံခွင့်1982နိုင်ငံသားဖြစ်ခွင့်ဥပဒေကိုအသုံးချပြီးမြန်မာနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်လာတဲ့ရိုဟင်ဂျာတွေအပေါ်ဖိနှိပ်မှုဒါတွေကလည်းဆက်ဖြစ်နေပါတယ
်2016ခုနှစ်အတွက်လူခွင့်ဆိုင်ရာအစီရင်ခံစာကို HRW ကထုတ်ပြန်လိုက်တာဖြစ်ပြီးမြန်မာနိုင်ငံမှာအပြောင်းလဲတွေဆက်လက်ပေါ်ဆောင်သွားဖို့လိုကြောင်းဒီအစီရင်ခံစာမှာထောက်ပြထားပါတယ်လာမယ့်လွှတ်တော်မှာအရင်အစိုးရကိုဖွဲ့စည်းခဲ့တဲ့ပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီအနေနဲ့အမတ်နေရအနည်းစုသာအနိုင်ရရှိထားတာကြောင့် NLD အနေနဲ့ဥပဒေတွေပြောင်းလဲပြင်ဆင်ပြဋ္ဌာန်းဖို့မလုံနိုင်ကြအကြောင်းမရှိဘူးလို့လည်းဖီလ်ကတ်ပြောပါတယ်သမရဦးသိန်းစိန်အစိုးရလက်ထက်2010ခုနှစ်ကနေစလို့မြန်မာနိုင်ငံမှာနိုင်ငံရေးတိုးတက်ဖြစ်ထွန်းမှုတွေရှိလာပြီးမယ်လေနေရာတော်များများမှာအခြေအနေတွေဆက်တိုးတက်လာအောင်လုပ်ဖို့လိုတယ်လို့ဖီလ်ကတ်ထောက်ပြပါတယ
် In many places for instance in northern Shan state and Kachin state in other parts of eastern Burma there are still many people have
ရှမ်းပြည်မြောက်ပိုင်းကချင်ပြည်နယ်နဲ့မြန်မာပြည်အရှေ့ပိုင်းဒေသတွေမှာတိုက်ပွဲတွေဖြစ်နေတာကြောင့်အဲ့ဒီဒေသကလူတွေဟာထွက်ပြေးတိမ်းရှောင်နေရပါတယ် ဒါအပြင်တချို့တိုင်းရင်းသားဒေသတွေမှာမြန်မာစစ်တပ်ရဲ့တိုက်ခိုက်မှုနဲ့အဓမ္မလုံအားပေးခိုင်းစေမှုတွေရှိနေသေးပါအပြစ်ခတ်ရစဲရေးငြိမ်းချမ်းရေးရရှိဖို့အစိုးရနဲ့တိုင်းရင်းသားအဖွဲ့တွေကြားတွေ့ဆုံဆွေးနွေးနေကြတာဟာအရေးကြီးပေမဲ့လည်းလူအခွင့်အရေးဆိုင်ရာကိစ္စတွေကိုဘေးဖယ်ထားလို့မရပါဘူးလူအခွင့်အရေးချိုးဖောက်မှုတွေကြောင့်တိုက်ပွဲတွေဆက်ဖြစ်နေစေပြီးတော့နေဆက်ဖြတ်ကျော်ထွက်ပြေးတာတွေကိုလည်းဖြစ်နေစေပါတယ်
HRW အဖွဲ့ကြီးအနေနဲ့နိုင်ငံပေါင်း90ကျော်ကလူခွင့်အခြေအနေတွေကိုပြန်လည်စမ်းစစ်ပြီး26ကြိမ်မြောက်အဖြစ်စာမျက်နှာ659မျက်နှာပါဝင်တဲ့2016ခုနှစ်လူခွင့်အစည်းအဝေးကစားကိုထုတ်ပြန်လိုက်တာပါဒီအစည်းအဝေးကစားမှာရွေးကောက်ပွဲကနေလူခွင့်အခြေအနေတိုးတက်ရလမ်းကြောင်းစီတို့ဆိုတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အခြေအနေတွေကိုဖော်ပြထားပြီးအဲ့ဒီအထဲမှာရွေးကောက်ပွဲဖွဲ့စည်းပုံအခြေခံဥပဒေလူနည်းစုတိုင်းရင်းသားအရေးလွတ်လပ်စွာစုယုံနိုင်ခွင့်စတဲ့အကြောင်းအရာတွေပါဝင်ပါတယ်ခင်ဗျာ
ဒါကတော့မြန်မာနိုင်ငံရင်းနဲ့ပတ်သက်လို့ HRW Human Rights အဖွဲ့ရဲ့ပြောဆိုချက်တွေကိုကိုအောင်ကဆက်သွယ်မေးမြန်းတင်ပြပေးထားတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့မလေးရှားနိုင်ငံမှာတွားရောက်အလုပ်လုပ်ကြင်မဲ့သူတွေအတွက်ဗီဇာကြေးတိုးမြင့်လိုက်လို့မကြေမလည်မှုတွေဖြစ်နေတဲ့အကြောင်းကိုဆက်လက်ပြီးတင်ပြပေးပါမယ်။မလေးရှားနိုင်ငံမှာတွားရောက်အလုပ်လုပ်ကြင်မဲ့သူတွေအတွက်ဗီဇာကြေးကိုပြီးခဲ့တဲ့တစ်ပတ်ကျော်လောက်ကစပြီးနိုင်ငံခြားရေးဝန်ကြီးဌာနလက်အောက်မှာရှိတဲ့ဗီဇာဌာနက6ဒေါ်လာကနေ58ဒေါ်လာအထိတိုးမြင့်လိုက်တဲ့အတွက်လူတင်ပို့တဲ့ကုမ္ပဏီတွေကြားမှာမကြေလည်မှုတွေဖြစ်ပွားခဲ့ပါတယ်။လူတင်ပို့တဲ့အေဂျင်စီတွေကဆန္ဒပြမှုတွေလုပ်ဖို့အထိတင်းမာမှုတွေဖြစ်ခဲ့တဲ့ဗီဇာကြေးဆယ်ဆတိုးမြင့်သွားတဲ့ကိစ္စဟာအခုအချိန်မှာတော့အတိဖြစ်သွားခဲ့ပါပြီ။ဒါဟာမလေးရှားနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးဌာနဘက်ကဆုံးဖြတ်ချက်သာဖြစ်တယ်လို့မြန်မာနိုင်ငံအလုပ်သမားရေးဝန်ကြီးဌာနကပြောပါတယ်။ဒီအကြောင်းကိုမတ်အေးမာကသတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။မလေးရှားမှာတွားရောက်မဲ့အလုပ်သမားတွေနဲ့အလဲပတ်သွားသူတွေအားလုံးဟာဗီဇာကြေး58ဒေါ်လာပေးဆောင်ရမှာဖြစ်တယ်လို့ပြည်တော်စုမြန်မာနိုင်ငံတော်အလုပ်သမားအလုပ်ကိုင်နဲ့လူမှုဖူလုံရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်လဲဖြစ်အလုပ်သမားညွန်ကြားမှုဦးစီးဌာနရဲ့ညွန်ကြားရေးမှူးချုပ်လဲဖြစ်တဲ့ဦးမျိုးအောင်ကပြောပါတယ
်58ခုဖြစ်သွားတာပေါ့6ဒေါ်လာ58ကျွန်တော်တို့မလေးရှားနိုင်ငံခြားရေးဝန်ကြီးဌာနကိုလည်းစာမှုပြီးပြီးစာမကြီးကိုလည်းကျွန်တော်ဒုတိယဝန်ကြီးကတွားရောက်ဆွေးနွေးပြီးပြီပေါ့နော်အဲ့ဒါတော့သူကမလေးရှားနိုင်ငံခြားရေးဝန်ကြီးကတော့နည်းနည်းပဲပါတယ်အဓိကတော့သူတို့ကဒီ migrant ကိစ္စနဲ့ပြည်ထောင်စုဝန်ကြီးဌာနလုပ်တာပေါ့နော်ပြည်ထောင်စုဝန်ကြီးဌာနလုပ်တယ်နောက်မြန်မာတနိုင်ငံနဲ့ကိုလည်းလုပ်တာပေါ့နော်သူတို့နိုင်ငံအားလုံးလုပ်တာပေါ့ဒါလည်းကတော့လောလောဆယ်တော့ဒီလုံးမဒါပေမဲ့ကျွန်တော်တို့ကတော့ဒီလုံးကြီးချော့ဖို့ပါညာဒါလည်းကတော့သူတို့ဒီကမြန်မာနိုင်ငံမှာရှိတယ်မလေးရှားနိုင်ငံဆိုင်အသာမကြီးကိုဒါလည်းသွားဆွေးနွေးထားပြီပေါ့ကျွန်တော်တို့လေ
ပညာကျမ်းမှာခွင့်ပြုမိတ်ကြပြီးသားပြည်မြင်ဆောင်2016တိဗီဇာမုံရသေးတဲ့အေဂျင်စီ62ခုကအလုပ်သမား3000ကျော်ကိုသာအရင်နှုတ်တာအတိုင်း6ဒေါ်လာနဲ့သာလက်ခံသွားမှာဖြစ်တယ်လို့လည်းဦးမျိုးအောင်ကဆက်ပြောသွားပါတယ်
။ခုအောင်နောက်ဆုံးကျွန်တော်တို့ကဒီ OSC ခေါ်တာပါနော် One Source Service Center လုပ်မယ်အဖွဲ့နဲ့ကျွန်တော်တို့ဒီဝန်ကြီးဌာနနောက် Agency အတင်းကျပ်ပါခေါ်ပြီးတော့ကျွန်တော်တို့ရှိတယ်လေ။ရှိပြီးတော့မှကျွန်တော်တို့ကဒီအလုပ်သမားတယောက်သွားမှုဆိုရင် process အနည်းဆုံးကျွန်တော်တို့ကနှစ်လလုပ်ကြတာဟုတ်ကဲ့သူတမန်ကိုမှန်တမန်နေစစ်တယ်ကျွန်တော်ဒီမှာဒီကြောင်ဝင်ကြီးတွေတဲ့ BODG စုဝေးတိုင်းနဲ့ပြောင်းစုဝင်ကိုဒီပြုချက်နဲ့ကျွန်တော်တို့ကဒီပြည်ရဲ့ချက်မှန်လူစွာရှိမီကော်မတီကိုတင်နေကော်မတီကပြန်ကြနာတဲ့ခါမှာကျွန်တော်တို့ pre-departure training ပေးတယ်ပြီးတော့မှ smart card လုပ်တယ် visa ကြောက်တယ်လုပ်တယ်ဆိုကျွန်တော် process ကနှစ်လနီးပါးကြာတယ်သူတို့မကြေညာခင်နေ့ကဒီလိုဟာတွေဖြစ်နေတဲ့အတွက်အဲ့ဒါတွေတွင်ပတ်တည်ပြီးကျွန်တော်တို့ကဒါသက်ဆိုင်ရာ OSC ခေါ်တာပေါ့နော်ဒီဟာတာဝန်ခံနေတဲ့ဆွေးနွေးနေတာသူတို့ကတော့အဲ့ project ကမှဝင်နေတဲ့ပေါ့ဒီကပညာရေးကျမလူစွာအရင်းနဲ့ committee ကနေပြီးတော့မှဒါအတီးပြုတ်ပြီးတဲ့ဒါလုပ်သမားတွေပေါ့ဒါတွေကိုသူတို့ကတော့အခင်ဗီဇာကြီးနဲ့ရအောင်ပြန်လုပ်ပေးမယ်ပေါ့နော်အဲ့ဒါကတော့ကျွန်တော်ညှိနှိုင်းထားမိပါတယ
်ဒီလိုပေးဆောင်ဖို့အတွက်ဇန်နဝါရီလ18ရက်နေ့ကလေးကဆုံးဖြတ်ချက်ကျထားပြီမဲ့ဒါကိုလက်မခံလို့တဲ့ agency တချို့ကဆန္ဒပြဖို့စီစဉ်ခဲ့တာပါဒါကိုအလုပ်သမားဝန်ကြီးဌာနဘက်ကဆွေးနွေးပေးပါမယ်ဆိုပြီးပြောဆိုခဲ့တာကြောင့်ဆန္ဒပြဖို့အစီအစဉ်ရပ်နားခဲ့ရတယ်ဆိုပြီးဆန္ဒပြဖို့စီစဉ်ခဲ့သူတို့ကပြောပြပါတယ်
။အေဂျင်စီတွေကလည်းအစီအစဉ်ခေါ်လိုက်နေတဲ့ခေါ်ပြီးတော့ဒီ OSC ကုမ္ပဏီတို့ကတော့ပြည်ထောင်စုဆန္ဒပြမယ်ဆိုပြီးတော့မြေကျတန်ရုံမှာသွားပြီးဆန္ဒပြမယ်ဆိုပြီးတော့ကျွန်တော်တို့စာတင်လိုက်တယ်။တင်လိုက်တော့သူပြည်ထောင်စုကြီးကစာချပေးတယ်ဆန္ဒပြခွင့်ပေးလိုက်တယ်။ဒါပေမဲ့အလုံးမှကြီးဌာနကမပြပါနဲ့ဆိုပြီးတ
ော့မြန်မာပြည်ပအလုပ်ကိုင်ဝန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ချုပ်ကကုမ္ပဏီ80ကျော်နဲ့အတူဆွေးနွေးပွဲလုပ်ခဲ့ပြီးမလေးရှားနိုင်ငံကိုအလုပ်သမားတင်ပို့မဲ့ကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ဆွေးနွေးပွဲအပြီးအင်္ဂါနေ့ကထုတ်ပြန်ချက်ထဲမှာတော့ပညာကျမ်းမှာခွင့်ပြုမိတ်ကြပြီးသားလူ3000ကျော်ကိုတော့အမြန်ဆုံးဗီဇာဝင်ခွင့်ရရှိဖို့လှုံ့ဆော်သွားမယ်လို့ဆိုထားပါတယ်။ မလေးရှားနိုင်ငံကိုအလုသမားတင်ပို့နေတဲ့ကုမ္ပဏီ200ကျော်ရှိပြီးဒီထဲကကုမ္ပဏီတဝက်လောက်ကဗီဇာကြေးတွန်းမြင့်ကောက်ခံတဲ့ကိစ္စကိုသဘောမတူတာတွေရှိနေတယ်လို့လည်းမလေးရှားကိုအလုသမားတွေတင်ပို့နေတဲ့အေဂျင်စီနဲ့နှီးဆက်သူတွေကဆိုပါတယ်အခုဆိုရင်ဂျပန်နိုင်ငံကလည်းအလုသမားတွေခေါ်ယူတာတွေရှိနေပြီဖြစ်တဲ့အတွက်ဂျပန်နိုင်ငံကိုလည်းအလုသမားတွေဆေးလွတ်လို့ရနိုင်တယ်လို့လည်းပြောကြပါတယ်ဗီဇာကြေးမတိုးခင်ကတော့မြန်မာနိုင်ငံကနေမလေးရှားနိုင်ငံကိုတွားရောက်အလုပ်လုပ်ကင်သူတစ်လကို3000ကျော်ကနေ4000ဝန်းကျင်ထိရှိတယ်လို့လည်းအလုသမားညွှန်ကြားမှုဦးစီးဌာနကပြောဆိုခဲ့ပါတယ်ရှင
်ဒါကတော့မအေးအေးမှသတင်းပေးပို့ထားတာဖြစ်ပါတယ်ခုဆက်လက်ပြီးတော့2019ခုနှစ်မှာမြန်မာငြိမ်းချမ်းရေးနိုဘယ်ဆုရှင်ဒေါန်ဆန်းစုကြည်အမေရိကန်နိုင်ငံကိုဖို့ဝိန်းမြို့ကိုလာရောက်လည်ပတ်ခဲ့ပြီးတဲ့နောက်ပိုင်းနိုင်ငံသားအချင်းချင်းကူးလူးဆက်ဆံရေးမျှော်လင့်ချက်နဲ့ကြိုးပမ်းခဲ့တဲ့မြန်မာနိုင်ငံသားတွေရဲ့မျှော်လင့်ချက်ရောင်ကြီးပေါ်ထွက်လာခဲ့တဲ့အကြောင်းကိုတင်ပြချင်ပါတယ်။အခုဖို့ဝိန်းမြို့ရဲ့မြို့တော်ဝန်တွမ်ဟင်နရီဟာတနင်္လာနေ့ကပဲဖို့ဝိန်းမြို့နဲ့မော်လမြိုင်မြို့တို့အကြားမှာညီမမြို့တွေအဖြစ်တဆင့်တက်လှမ်းနိုင်မှုမိတ်ဆွေမြို့တွေအဖြစ်အသိမှတ်ပြုလက်မှတ်ရေးထိုးလိုက်တဲ့ကြောင်ကိုစလေအဖွဲတစ်ဖွဲကလည်းမြန်မာနိုင်ငံကိုတွားရောက်တော့မှာဖြစ်တဲ့အကြောင်းဆက်သွယ်မေးမြန်းထားတဲ့ဥဆံမိုးဝေကတင်ပြပေးပါမယ်ခင်ဗျာ
ဟုတ်ကဲ့ပါအမေရိကန်ပြည်တော်စုမှာမြန်မာနိုင်ငံသားရွှေပြောင်းနေထိုင်သူတွေအများဆုံးရောက်ရှိနေတဲ့မြို့ဖြစ်တဲ့ဖို့ဝင်းမြို့ရဲ့မြို့တော်ဝင်ကဖို့ဝင်းမြို့နဲ့မြန်မာနိုင်ငံကမော်လမြိုင်မြို့တို့ကြားညီအစ်မမြို့ကြီးတွေဖြစ်မကြေညာခင်အစ်အစ်အနေနဲ့မိတ်ဖက်မြို့ကြီးတွေဖြစ်တတ်မှတ်တဲ့သဘောတူညီချက်ကိုတနင်္လာနေ့ကလက်မှတ်ရေးထိုးလိုက်ပါတယ်ဖို့ဝင်းမြို့ဟာကမ္ဘာပေါ်မှာနိုင်ငံကြီးတွေဖြစ်ကြတဲ့ဂျာမနီ၊ပိုလန်၊ဂျပန်၊တရုတ်အစရှိတဲ့နိုင်ငံကြီးတွေကမြို့ကြီးတွေနဲ့ညီမမြို့တွေဖြစ်အတိမတ်ပြုတ်ခဲ့ပြီးတဲ့နောက်အခုမော်လမြိုင်မြို့ကိုတော့ပစ္စမအမြို့ဖြစ်ရည်ရွယ်ပြီးတော့အတိမတ်ပြုတ်ခဲ့တာလည်းဖြစ်ပါတယ်။အလားတူဆန်ဖရန်စစ္စကိုမြို့ဟာဆိုရင်လည်းမြန်မာနိုင်ငံရန်ကုန်မြို့နဲ့ညီမမြို့တွေဖြစ်ကြီးညာခဲ့ပူးပါတယ်။အခုလိုအတိမတ်ပြုတ်လိုက်တာကြောင့်ပြည်နယ်မြို့တော်မော်လမြိုင်နဲ့မွန်ပြည်နယ်တွေအတွက်ပညာရေးကျန်းမာရေးယဉ်ကျေးမှုစတဲ့ဖလှယ်မှုတွေပြုလုပ်ပေးနိုင်မှာဖြစ်တယ်လို့မျှော်မှန်းထားပါတယ်။ဒေါ်အောင်ဆန်းစုကြည်2012ခုနှစ်ဖို့ဝင်းမြို့ကိုရောက်ရှိလာခဲ့ပြီးတဲ့နောက်ပိုင်းနှစ်နိုင်ငံကြားပညာရေးကျန်းမာရေးစတဲ့ကိစ္စတွေမှာပူးပေါင်းဆောင်ရွက်ရင်အကျိုးရှိလိမ့်မယ်လို့မျှော်မှန်းပြီးတော့ဒီအစီအစဉ်ကိုစတင်ဆောင်ရွက်ခဲ့တာဖြစ်တဲ့အကြောင်းဖို့ဝင်းမြို့ခြေစိုက်မြမတိုင်းရင်းသားအကျိုးဆောင်အဖွဲ့ရဲ့ညွှန်ကြားရေးမှူးဒေါ်မင်းမြင့်နန်းတင်က VOA ကိုအခုလိုပြောပြပါတယ်။
ဟုတ်ကဲ့ရှင်ကျွန်တော်တို့ဒီ2012လောက်ကနေစပြီးတော့ကျွန်တော်တို့ဒီ Dawson City မြို့ကိုကျွန်တော်တို့ရောက်လာတော့ငါပေါ့နော်ဒီကမြို့ဒီ4 wing မှာရှိနေတဲ့အရင်ကမှရှိနေတဲ့မြို့သူမြို့သားတွေရောမြို့မှာပြန်မှရှိတဲ့မြို့သူမြို့သားတွေရောဒီကကျွန်တော်တို့ပညာရေးခေတ်ရဲ့ကိစ္စကိုပေါ့ဒီကဟိုဒီကထားပြီးကျွန်တော်တို့လုပ်ဆောင်ရှင်တဲ့ဆန္ဒတွေရှိတယ်ပညာရေးလဲလဲရေးပေါ့နော်ဒီကခေတ်ဒီမှာအမေရိကန်မှရှိနေတဲ့ခေတ်တွေကျွန်တော်တို့မြို့မှာဒီထဲမှာကျွန်တော်တို့ရဲ့ရည်ရွယ်မှုတွေကျွန်တော်တို့ရဲ့ပညာရေးဆိုင်ရာတွေကျွန်တော်တို့ရဲ့ဘာသာစကားရဲ့တို့ဒီလာခွင့်ရနိုင်တယ်လို့တစ်ချိန်မှာလည်းကျွန်တော်တို့မြန်မာပြည်ထဲမှာရှိနေတဲ့ကလေးတွေကလည်းတရားပညာရေးအခြေအနေတွေပေါ့နော်ဒီလိုတွေကိုဟိုလေ့လာခွင့်ရအောင်ဆိုတဲ့အစီအစဉ်နဲ့ကျွန်တော်တို့စခဲ့တာပ
ါအခုလာမယ့်ဇန်နဝါရီလ31ရက်နေ့မှာဒေါ်မင်းမြင့်နန်းတင်အပါဝင်ဆယ်ဦးပါဝင်တဲ့ Four Way မြို့တော်ရဲ့ကိုယ်စားလှယ်အဖွဲ့ဟာမြန်မာပြည်ကိုတွားရောက်မှာဖြစ်ပါတယ်အဲ့ဒီအဖွဲ့တွေမှာတက္ကသိုလ်ကပမောက္ခတွေပညာရှင်တွေလူမှုရေးနဲ့စီးပွားရေးလောကကစိတ်ဝင်စားသူတွေပါဝင်မှာဖြစ်တယ်လို့အဲ့ဒီခီးစဉ်ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဒေါ်မင်းမြင့်နန်းတင်ကအခုလိုရှင်းပြပါဗျာ။ဟုတ်
ကဲ့ကျွန်တော်တို့ဟိုမှာရောက်တဲ့ဆိုလို့ရှိရင်ကျွန်တော်တို့ဒီ University တွေနဲ့အတွေ့အကြုံကျွန်တော်တို့ကြိုးစားနေပါတယ်။ပြီးတော့ဒီစေယုံတွေနဲ့အတွေ့အကြုံကျွန်တော်တို့ကြိုးစားနေပါတယ်။ဒီဘက်မှာရှိနေတဲ့ဒီကျမကြီးပိုင်းဆိုင်ရာအောင်ရှိသူတွေအားလည်းမြန်မာပြည်မှာရှိနေတဲ့ကျွန်မတို့နဲ့ပတ်သက်ပြီးတော့ဘာတွေဘာတွေပူပေါင်းဆောင်ရွက်ပေးလို့ရမလဲလုပ်နိုင်မလဲဒီအားမျိုးတွေကျွန်တော်စကားကန့်လန့်ထားတာရှိပါတယ်။ဆိုတော့ကျွန်တော်တို့ဒီအစ်စ်ယုံနေရပြီးတော့ဆက်ပြီးတော့ကျောင်းနေရပြီးတော့ high school ကျောင်းနေရကျွန်တော်တို့တွားရောက်ပြီးတော့လင်းလာဖို့စီစဉ်နေပါတယ
်။အခုတွားရောက်မဲ့ American ပြည်ထောင်စု Indiana ပြည်နယ် Fort Wayne ကကိုယ်စားလှယ်အဖွဲ့ဟာ Nobel ငြိမ်းချမ်းရေးဆုရှင်ဒေါ်အောင်ဆန်းစုကြည်နဲ့အတူမြန်မာနိုင်ငံမှာရှိနေတဲ့ American တန်တမန်အဖွဲ့ရဲ့တာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဖို့စီစဉ်ထားပါတယ်။ဖို့ဝင်းကနိုင်ငံတကာညီအစ်မမျိုးဖြစ်တတ်မှတ်တဲ့အဖွဲ့ဟာ Washington မှာအခြေစိုက်တဲ့နိုင်ငံတကာညီအစ်မမျိုးတွေအဖြစ်တတ်မှတ်တဲ့အဖွဲ့ကြီးရဲ့အဖွဲ့ခွဲတစ်ခုဖြစ်ပြီးတော့တိုင်းတစ်ပါးကမျိုးတွေနဲ့ယဉ်ကျေးမှုပညာရေး၊ကုံသွယ်ရေး၊ကျန်းမာရေးအစရှိတာတွေကို American ပြည်ထောင်စုနဲ့ဆက်သွယ်ဆောင်ရွက်နိုင်အောင် American သမ္မတဒွိုက်အက်စင်ဟာဝါက1956ခုနှစ်မှာဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီ VOA မ
ြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ခုဆိုရင်တော့မြန်မာစံတော်ချိန်မနက်6နာရီခွဲရှိနေပါပြီ။VOA မြန်မာပိုင်းမနက်ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ32 40နဲ့49တို့ကနေဖမ်းယူနာဆင်နိုင်ပါတယ်။အခုဒုတိယပိုင်းနိုင်ယူဝက်မှာနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာဆိုရင်တော့
ဗလာတိတိဒီနေ့ကပါတီမှာရာတူမီလူသားဆိုပေမဲ့ကျွန်တော်အရေးကြီးတဲ့စုပြည့်ချက်မျိုးရှင်းမယ်ဆိုရင်ကျွန်တော်ကိုဖိတ်တယ်နဲ့ကျွန်တော်ကိုအချောင်းချတယ်နဲ့အစ်ပြည့်တယ်အခုတော့ကျွန်တော်မကြဘူ
းဒါကတော့ဒီတစ်ပတ်မြန်မာနိုင်ငံရေးသုံးသပ်ချက်အစီအစဉ်မှာတခိုင်မျိုးသားပါတီကဦးအေးတာအောင်ရဲ့ပြောကြားချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်တွေကိုမူရင်းရေးသားသူရဲ့အာပေါ်မပြတ်ပဲကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအစီအစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်။ဦးကျော်စံသားကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။ရောင်ဆန်းစုကြည်ကြောင့်ညဉ့်ညံ့ဖြစ်စဉ်စတိုးဆိုတဲ့ခေါင်းစဉ်နဲ့ Global Times မှာ Bee Shihong ရေးသားထားတာကိုဥစွာတင်ပြလိုပါတယ်။ရွေးကောက်ပွဲနိုင်ငံပြီးပေမဲ့ NLD အနေနဲ့ညဉ့်ညံ့ဖြစ်စဉ်စတိုးအောင်ဆောင်ရွက်ဖို့စင်ကောမှုတွေအများကြီးရှိနေပါတယ်။လက်နက်ကင်ပြည်ပခါတွေဆန်ရာစု policy ကိုကင်တွဲပုံကိုစစ်တပ်ကလက်ခံပါမလား။ January 16ရက်နေ့နေပြည်တော်ညီညာရေးလာကမှာတော့အခြေအနေချောမွေ့နေတာတွေ့ခဲ့ရပါတယ်။အဲ့ဒီမှာထူးခြားမှုကတော့ဒေါန်ဆန်းစုကြည်တက်ရောက်ခဲ့တာဖြစ်ပါတယ်။တိုင်းဒါရီနဲ့ညီညာရေးဟာသူတို့အစိုးရသည်အတွက်ပထမဦးစားပေးဖြစ်တယ်လို့သူဆိုထားတာပါ။အစိုးရသည်တက်လာပြီးနိုင်ငံရေးဆွေးနွေးပွဲလုပ်တဲ့အခါသူကိုယ်တိုင်ပါဝင်လာပါလိမ့်မယ်။ညဉ့်ညံ့ရေးဆွေးနွေးပွဲတွေမှာတိုင်းရင်းသားအဖွဲ့တွေပူပါဝင်လာကြရင်ကြိုတင်အပြည့်ရရေးဆိုတာမလိုအပ်တော့ဘူးလို့လည်းသူကပြောကြားခဲ့ပါတယ်။တိုင်းရင်းသားဒေသတွေမှာ NLD မဲအနိုင်ရရှိခဲ့တာဟာလည်းဒုတိယပင်လုံကျင်းပရေးအယူအဆကိုတိုင်းရင်းသားတွေလက်ခံကြောင်းပြသလိုက်ကြပဲဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ညဉ့်ညံ့ရေးအမြင်ဟာလက်ရှိအစိုးရနဲ့စစ်ကောင်ဆောင်တွေရဲ့အမြင်နဲ့ကွဲလွဲပါတယ်။အမျိုးသားညီညွတ်ရေးကိုအင်အားနဲ့တည်ဆောက်လို့မရနိုင်ဘူးဆိုတာလွတ်လပ်ရေးရပြီးချိန်ကလေးကစပြီးရရှိခဲ့တဲ့သင်္ကန်းစာပါ။တိုင်းဒေသတွေနဲ့နိုင်ငံရေးအရယုံကြည်မှုနားလည်မှုရရှိတဲ့အထိငြိမ်းချမ်းစွာဆွေးနွေးညှိနှိုင်းရေးတည်တာတစ်ခုစီသောနိဒမ်းဖြစ်ပါတယ်။မြန်မာအစိုးရမြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်တွေကြားဒန်းတူရေးသဘောတူညီမှုရဖို့ဆိုတာဒီအုပ်စုတွေကိုဇယံဇာတာခွဲဝေပေးရေးစီးပွားရေးလွတ်လပ်ခွင့်ပေးရေးလုံခြုံမှုပေးရေးနိုင်ငံရေးမှာပါဝင်ခွင့်ပေးရေးစတဲ့ပြဿနာတွေအများကြီးရှိနေပါတယ်။ဒါတွေကိုလက်တွေ့ကြကြအကောင့်ထဲပေါ်ရပါလိမ့်မယ်။ဒေါအောင်ဆန်းစုကြည်အစိုးရအတွက်ကြီးမားတဲ့စင်ကုန်မှုပါ။တိုင်းဒေသနဲ့ကင်တွင်နဲ့မြန်မာအစိုးရတို့သဘောတူညီမှုရကြရင်တော့တရုတ်မြန်မာနယ်စပ်တည်ငြိမ်လာပါလိမ့်မယ်။ဒါဟာမြန်မာနိုင်ငံရဲ့စီးပွားရေးလူမှုရေးတိုးတက်ရေးကိုအထောက်အပံ့ဖြစ်စေမဲ့အပြင်တရုတ်မြန်မာပူးပေါင်းဆောင်ရွက်ရေးကိုလည်းတိုးမြင့်စေပါလိမ့်မယ်။မြန်မာနိုင်ငံရဲ့ခေါင်းဆောင်တွေလက်ထက်မှာတော့ညဉ့်ညံ့ရေးဖြစ်စဉ်ခိုင်မာလာမှာဖြစ်ပါတယ်လို့ရေးသားထားပါတယ်။ဆာအီဒူဘီရှီဟွန်ဟာတရုတ်ပြည်ယူနန်တက္ကသိုလ်နိုင်ငံတကာလေ့လာရေးပါမကဖြစ်ပါတယ်။စစ်တောင်အရှဒေသအာဂရီလိုက်စားမှုနဲ့နှစ်ပတ်လုံးနေရာဆဲဆိုတဲ့ခေါင်းစဉ်နဲ့ခရစ်ဘလိတ်ရေးသားထားတာကို bloomberg.com မှာဖတ်ရပါတယ်။ကမ်ဘောဒီးယားလာအိုစ်နဲ့မြန်မာနိုင်ငံတို့ဟာကမ္ဘာပေါ်မှာအာဂရီလိုက်စားမှုအများဆုံးနိုင်ငံ30ထဲမှာပါဝင်နေပြီးစင်ကာပူကတော့အာဂရီအကင်းရှင်းဆုံးဆယ်နိုင်ငံထဲရောက်နေတယ်လို့ Transparency International လို့ခေါ်တဲ့နိုင်ငံတကာအာဂရီမှုစောင့်ကြည့်ရေးအဖွဲ့ကဖော်ပြလိုက်ပါတယ်။အစ်တောင်အရှနိုင်ငံတွေနဲ့မလေးရှားနဲ့ဖိလစ်ပိုင်တို့ကပုံမပျက်စီးလာပြီးကျန်နိုင်ငံတွေကတော့ပုံမှန်ဒါမှမဟုတ်အနှံ့ငယ်တိုးတက်မှုရှိခဲ့တယ်လို့ဆိုပါရယ်။ခြားစားပျက်စီးမှုဟာအရှပစိဘိတ်ဒေသအတွက်စင်ခေါ်မှုတရားဖြစ်နေပါရယ်။ရွေးကောက်ပွဲမဲဆွယ်မှုတွေကအစမီဒီယာတွေရေးသားတင်ပြမှုကလည်းရပ်ဖက်လူအဖွဲ့အစည်းတွေရဲ့ဆွေးနွေးပွဲတွေအဆုံးဒီအဂတိလိုက်စားမှုပြဿနာကိုတွင်တွင်ကြီးပြောဆိုဖော်ပြနေကြပေမဲ့လက်တွေ့လှုပ်ဆောင်တာမရှိသလောက်ပဲလို့ Transparency International ညွှန်ကြားမှု Sri Rak Plipat ကဆိုပါတယ်လေလာခဲ့တဲ့နိုင်ငံပေါင်း160ကျော်အနက်အဂတိလိုက်စားမှုအနည်းဆုံးနိုင်ငံဟာ Denmark နိုင်ငံဖြစ်ပြီးအဆိုးဆုံးနိုင်ငံတွေကတော့မြောက်ကိုရီးယားနဲ့ Somalia တို့ဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ
ဒါကတော့ဥကျော်စံသားရဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်တွေကိုနားဆင်ကြရတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ American Style Indian 3 English စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒေါ်လှလှတန်းကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။ဒီနေ့မှတွေ့ကျင်ပြမယ် Idiom အသုံးကတော့
Beating a dead horse.
ဆိုတာပဲဖြစ်ပါတယ်။ဆာလုံးမောင်က B-E-A-T-I-N-G Beating ကရိုက်တာ၊နှက်တာ A-D-E-A-D Dead Theta H-O-R-S-E Horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံးကောက်ဒီဘယ်ကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါ။ခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမယ်သေးနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလဲချွဲပါဆောင်းတီသဲတဲ့ရေသွန်းဆိုတဲ့စကားမျိုးလို့ပေါ့။အကျိုးမရှိမဲ့ဟာမျိုးမျောလင့်ကျက်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီးပါသူကအသက်သားအသေးခံသွားမယ်အရက်ဖြတ်မယ်လူစားမျိုးမဟုတ်ဘူးဗျာလို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
မျောလင့်ချက်မရှိဘူးဆိုတာကိုသိရနဲ့လေကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါကတော့ဒေါ်လလတန်းစီစဉ်တင်ဆက်ထားတဲ့ American Style Indian 3 English စာသင်ခန်းစာစီစဉ်ကိုလေ့လာခဲ့ရတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ဥကျော်စံသားစီစဉ်တင်ဆက်ထားတဲ့ဒီတစ်ပတ်မြမအရေးသုံးသက်ချက်စီစဉ်ကိုနားဆင်ရပါမယ်။ရခိုင်မျိုးသားပါတီကအမတ်တအူးကိုပြည်နယ်ဝန်ကြီးချုပ်ယာဒူးမပေးရင်သူတို့ပါတီဟာ NLD အစိုးရနဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘဲအတိုက်အခံဖြစ်ရပ်တည်မယ်ဆိုတဲ့ညင်ညာချက်ဟာမြမနိုင်ငံရေးမှာရော ANP ပါတီတွင်မှာပါခဲရိုက်နေတဲ့ကိစ္စဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ညင်ညာချက်အတွက်သူတို့ကိုအတိပေးတိုင်ပင်ခြင်းလုံးဝမရှိခဲ့ဘူးဗဟိုအလုံးမှုဆောင်များအများစုရဲ့သဘောထားကိုလည်းရယူခဲ့ခြင်းမရှိဘူးလို့ ANP ပါတီအကြီးအကဲတဦးလည်းဖြစ်ပေါင်းစည်းပါဝင်နေတဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်လည်းဖြစ်တဲ့ဦးအေးတာအောင်ကဆိုပါတယ်ဒီပြဿနာကိုဘလို့ဖြေရှင်းညမလဲပါတီနှစ်ချမ်းခွဲတဲ့အထိပြဿနာကြီးထွားလာနိုင်သလားဆိုတာကိုဦးအေးတာအောင်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
မဟာစတိုင်ဝါခင်ဗျာမြန်မာနိုင်ငံမှာပြည်သူတွေရွေးကောက်တင်မြှောက်တဲ့အယက်သားအစိုးရတရတော်တက်လာတော့မှဖြစ်ပါတယ်ဒါပေမဲ့ဒီအယက်သားအစိုးရဟာစစ်တပ်ကိုထိန်းချုပ်နိုင်ပါမလားခင်ဗျာစစ်တပ်ဟာအယက်သားဩဇာကိုခံယူမဲ့အရေးအယံတွေ့ရပါလားခင်ဗျာ
Well I know that in the West the idea and the modern idea of having civilians control the military is
ဒီနောက်နိုင်ငံတွေမှာတော့စစ်တပ်ဟာအယက်သားထိန်းချုပ်မှုအောက်မှာရှိရမယ်ဆိုတဲ့ကိစ္စကတိတ်အရေးပါတဲ့နိုင်ငံရေးအယူဆပါဒါပေမဲ့မြန်မာနိုင်ငံမှာတော့အချိန်တော်တော်ကြာမြင့်တဲ့အထိဖြစ်လာနိုင်လေအောင်မယ်လို့မထင်ပါဘူးဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အတွက်ကြောင့်ဒီပဲမဟုတ်ပါဘူးရေရှည်ဖြစ်လာတဲ့အကြောင်းတရားရဲ့အကျိုးဆက်တွေပါအာရှကတခြားစစ်တပ်အာဏာတကူးထွားတဲ့နိုင်ငံတွေရဲ့အခြေအနေတွေနဲ့မတူပဲမြန်မာနိုင်ငံမှာတနိုင်ငံနဲ့သာစစ်တပ်ဟာလူမှုဘဝတိုးတက်ရေးလမ်းကြောင်းအားလုံးကိုချုပ်ကန့်ထားခဲ့တာပါပညာရေးစီးပွားရေးသာမကဘာသာရေးကိစ္စအထိတန်ဃာတော်တွေအရေးကိစ္စထီတောင်စစ်တပ်ကချုပ်ကင်ထားခဲ့တာပါအခုတော့မဟုတ်တော့ပါဘူးလူမှုဘဝတိုးတက်ရေးအတွက်အများကြီးလမ်းပွင့်သွားခဲ့ပါပြီဒါပေမဲ့ဒီအချိန်နေရင့်ကျက်ဖို့အချိန်ယူရပါလေဦးမယ်ချက်ချင်းတော့မဖြစ်နိုင်သေးပါဘူးစစ်တပ်ကလုံးဝနောက်ဆုတ်ပြီးတဲ့အခါတော့အရက်သားတွေကပဲထိန်းချုပ်လာပါလိမ့်မယ
်ဟုတ်ကဲ့အခုတော့စစ်တပ်ကတိုင်းရင်းသားပြည်နယ်တွေကိုအာဏာပိုပြီးခွဲဝေပေးမဲ့ကိစ္စမျိုးကိုစစ်တပ်ကပဲတွန်းဆုတ်ထိန်းချုပ်ထားစေလို့ထင်ပါတယ်
Of course the military is reluctant. What has been
Mamma,
the primary
စစ်တပ်ကတွန်းဆုတ်နေပါလေ။ဆယ်စုနှစ်များစွာစစ်တပ်ရဲ့ရည်ရွယ်ချက်ကအမျိုးသားစည်းလုံးညီညွတ်ရေးပါ။ဒါကိုသူတို့အချိန်ပေါင်းတစ်ထောင်မကကြွေးကြော်ခဲ့ပါလေ။သူတို့စိုးရင်စိတ်ရှိပါလေ။ဘာကြောင့်လဲဆိုတော့တချို့တိုင်းရင်းသားတွေကလွတ်လပ်ရေးလိုချင်ကြတယ်။ တချို့ကဘိုးထိန်ချုပ်ထားမှုကနေပြီးလုံးဝကင်းလို့ချင်ကြတယ်အခုတော့ပြောင်းလဲသွားပါပြီသူတို့ဟာကိုယ်ပိုင်အုပ်ချုပ်ရေးလိုချင်တယ်ဖက်ဒရယ်လိုချင်ကြတယ်တမနာဦးစိန်စိန်ကလည်းဖက်ဒရယ်စနစ်ကျင့်သုံးမယ်လို့အော်တိုဝါလာ15ရဲ့နေတော့ပြောခဲ့ပါတယ်ဒါပေမဲ့ဘယ်လိုဖက်ဒရယ်စနစ်လဲဆိုတာဘယ်သူကမှအတိအကျမဖွင့်ဆိုကြပါဘူးဖက်ဒရယ်ဆိုတာမြန်မာနိုင်ငံမှာဘယ်လိုအဓိပ္ပာယ်နဲ့ပြောနေကြသလဲဒီလိုအတိအကျသတ်မှတ်ဖွင့်ဆိုချက်မရှိတာသဘောတူညီမှုမရနိုင်တဲ့အဓိကအကြောင်းရင်းဖြစ်ပါတယ
်တကယ်တော့ဒီတိုင်းရင်းသားအရေးပြည်လည်ဖို့ကိစ္စမှာအဓိကအဟန်တာကစစ်တပ်ရဲ့သဘောထားမဟုတ်ဘူးလားခင်ဗျာ
No the military is one stumbling block
မဟုတ်ပါဘူးတစ်ချိန်လုံးကတော့စစ်တပ်ကအဓိကအဟန်တာပါအခုတိုင်းရင်းသားတွေဘက်မှလည်းအဟန်တာတွေရှိနေပါတယ်ဖက်ဒရယ်စနစ်နဲ့ပတ်သက်ပြီးတော့တဖွဲ့နဲ့တဖွဲ့သဘောမတူညီကြပါဘူးတဖွဲ့ကတစ်မျိုးနောက်တစ်ဖွဲ့ကတစ်မျိုးကွဲလွဲနေကြပါတယ်တချို့ဟာဖြစ်နိုင်ခြေရှိပါတယ်တချို့ဟာတိတ်ခတ်ခဲပါတယ်ဆိုတော့ဘယ်တင်းကပို့ပြီးတော့လက်တွေဖြစ်နိုင်တယ်လဲညှိနှိုင်းလို့ရနိုင်မလဲအဲ့ဒါတွေကမြန်မာလူထုကဆုံးဖြတ်ကြရမှာပ
ါတကယ်တော့လွတ်လပ်ရေးရခဲ့တာကမြန်မာနိုင်ငံကိုပြည်ထောင်စုမြန်မာနိုင်ငံစပီးခေါ်ခဲ့တာပါဆိုတော့ဒီပြည်ထောင်စုဆိုတဲ့နာမည်ဟာတကယ်တော့ Federal သဘောပဲပေါ့ခင်ဗျာပြည်ထောင်စုဟာ States တွေဒါကိုစုထားလိုက်တယ် Unite လုပ်ထားတယ်ဆိုတော့ဒါ Federation ဖွဲ့ထားရဆိုတဲ့သဘောပဲမဟုတ်လားခင်ဗျာအဲ့ဒါက
That's right sure yeah. but the point was that
အဲ့ဒါမှန်ပါတယ်သိကြပါတယ်ဒါပေမဲ့ပြဿနာကဘိုချော့အောင်ဆန်းနဲ့ပင်လုံညီလာခံကဖက်ဒရယ်စနစ်ကိုချမှတ်ခဲ့တာပါဒါပေမဲ့လွတ်လပ်ရေးကတော့ဖက်ဒရယ်အစ်အမှန်ဖြစ်မလာခဲ့ပါဘူးဒီတန်တရာအစိုးရတချို့ထားရှိပြီးတော့ဘ ഹു ကချုပ်ကင်တဲ့စနစ်ပဲဖြစ်လာခဲ့ပါတယ်ဒီတန်တရာအစိုးရကလည်းလူနည်းစုတချို့အတွက်ပဲရှိခဲ့ပါတယ်ဆိုတော့ပြဿနာကဒါမပြေလည်ခဲ့ပါဘူးဘယ်အရသာအစိုးရကမှမဖြေရှင်းနိုင်ခဲ့ပါဘူးစစ်အစိုးရတွေကလည်းဒီပြဿနာကိုပိုဆိုးအောင်လုပ်ခဲ့ပါတယ်။အခုတော့ဦးသိန်းစိန်အစိုးရကဖြည့်ရှင်းဖို့အားထုတ်တယ်။အပြစ်ဝမအောင်မြင်ပါဘူး။အပြစ်ခတ်ရစရေးတောင်းအဖွဲ့တချို့နဲ့ပဲလုပ်နိုင်တယ်။ခရီးအဝေးကြီးကြံပါသေးတယ်။အပြစ်ရတယ်ဆိုတာညဉ့်ဉန်းရေးမဟုတ်သေးပါဘူး။တိုင်းရင်းသားဒေသတွေကိုနိုင်ငံရေးအာဏာဘယ်လောက်ထိပေးမယ်၊စီးပွားရေးအကျိုးမြတ်တွေဘယ်လိုခွဲဝေပေးမယ်ဆိုတဲ့ဖွဲ့စည်းပုံဆိုင်ရာပြဿနာဟာအလွန်အင်မတန်ကိုခက်ခဲတဲ့ပြဿနာဖြစ်ပါတယ်။
ဒါမဲ့အခုလက်ရှိမှာအပြည့်အစဲကြဲကြဲပြန်ပြန်ဖြစ်မလာတာဟာလည်းပဲစစ်တပ်ကြောင့်မဟုတ်ဘူးလားခင်ဗျာစစ်တပ်ကပဲထိုးစစ်တွေဆင်နေတာပါအခုလောလောဆယ်တိုက်ပွဲဖြစ်နေကြတာဟာလည်
း No it's true that the military don't trust the minorities that's
true စစ်တပ်ကတိုင်းရင်းသားတွေကိုမယုံကြည်ပါဘူးတိုင်းရင်းသားတွေကလည်းစစ်တပ်ကိုယုံကြည်တာမဟုတ်ပါဘူးပြီးတော့တိုင်းရင်းသားတချို့ဟာစစ်တပ်ကပေးချင်တဲ့ကိုယ်ပိုင်အုပ်ချုပ်ရေးအတိုင်းထားတဲ့ပို့ပြီးတော့လိုချင်ကြတာပါဒါကိုသူတို့အပေးယူညှိနှိုင်းရပါလိမ့်မယ်
စစ်တပ်ကပေးကျင်တဲ့ကိုပဲအထွေထွေအတိုင်းတာကိုလည်းပြောပါအောင်ခင်ဗျာအဲ့ဒါဖြင့်သူတို့ကဘယ်လောက်ထိပေးကျင်တယ်လဲ
Well that's a good question because when you start talking
အဲ့ဒါကတော့မိကုန်းကောင်းပါပဲကိုပိုင်အုပ်ချုပ်ခွင့်အတော်တော်မီဆိုတာအင်မတန်ရှုပ်ထွေးပွေလေးတဲ့ကိစ္စဖြစ်ပါတယ်ပြည်နယ်တစ်ခုမှာလွတ်တော်တစ်ခုစီထားရှိနိုင်ရုံတော့တာမဟုတ်ပါဘူးပြည်ထိုင်ဌာနရဲ့ဩဇာအာဏာတွေကိုဖြန့်ခွဲဝေငှပေးဖို့ကိစ္စဖြစ်ပါတယ်တက်ဆိုင်ရာပြည်နယ်မှာရှိတဲ့အစိုးရအုပ်ချုပ်ရေးရန်တရားတရားလုံးကိုထိန်းချုပ်ခွင့်ပေးရမှာလည်းဖြစ်ပါတယ်အခုတော့ဒါတွေအားလုံးစစ်တပ်ကချုပ်ကင်ထားစေပါပဲဒါကိုကင်တွယ်ဖို့တိတ်ပြီးတော့ခက်ခဲပါတယ်အချိန်ယူဖြည့်ရှင်းရမယ့်ကိစ္စပါအာရှဒေသအတွင်းမှာတခြားနိုင်ငံတွေမှာလည်းဒီပြဿနာကိုဖြည့်ရှင်းခဲ့ကြပါတယ်တချို့ကလည်းတိတ်အခက်ကြုံကြရပါတယ်အဓိကကတော့ဗဟိုအုပ်ချုပ်ရေးရန်တရားနဲ့ဒေသန္တရအုပ်ချုပ်ရေးရန်တရားကိုတီးခြားစီခွဲပစ်လိုက်တဲ့ကိစ္စဖြစ်ပါတယ်
ဒါကတော့စစ်တပ်ကအလွန်ကျွံအကဲဆက်နေတဲ့ကိစ္စလို့ထင်ပါတယ်။အရသာတွေအပေါ်မှာလည်းသူတို့အယုံကြည်မရှိဘူးဆိုတာပြတာပါပဲ။ဒါဖြင့်ယုံကြည်မှုကိုဘယ်လိုတည်ဆောက်ရမလဲဆိုတာပြောပါအောင်ခင်ဗျာ
။ That is the question you build it step by step and it will come slowly.
ဒါကအစစ်စင်တည်ဆောက်သွားမယ်ကိစ္စဖြစ်ပါတယ်။ရှင်းရမယ်ကိစ္စတရက်ကတော့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေပေါ်ဘူအစိုးရကဘလို့အတိုင်းအတာထိထိန်းချုပ်မှုရှိမလဲဆိုတဲ့ကိစ္စပါ။ဒီတိုင်းရင်းသားလက်နက်ကင်တွေကိုဖျက်သိမ်းလိုက်ဖို့ဒါမှမဟုတ်ရင်စစ်တပ်ထဲမှာတနည်းနည်းနဲ့တွတ်သွင်းလိုက်ဖို့ဆိုတာယုံကြည်မှုအတော်အသင့်ရှိကြမှာဖြစ်နိုင်မှာပါတိုင်းရင်းသားဒေသမှာစစ်တပ်ကမတော်မတရားကြီးစိုးချေလည်နေလို့လည်းမရပါဘူးဒါဟာမြန်မာလူထုဆုံးဖြတ်ရမှာပါကျွန်တော်တို့ပြည်ပကလုပ်လို့မရပါဘူးဘယ်နိုင်ငံမှာဘယ်လိုလုပ်ခဲ့ကြတယ်ဆိုတာလို့ပဲရှင်းပြနိုင်မှာပါမြန်မာတွေကိုယ်တိုင်ဆုံးဖြတ်ကြရမယ့်ကိစ္စပါလူလင်းတခုဖြည့်ရှင်းလို့မရနိုင်တာကစိတ်ပျက်စရာတော့ကောင်းပါတယ
်ပြီးခဲ့တဲ့ရက်တွေကညဉ့်ညဉ့်ညီလာခံမှာထင်ပါတယ်ဘူဂျုံမူကြီးမင်းအောင်လှိုင်ကတိုင်းသားလက်နက်ကိုင်တွေကိုစုစစ်တပ်ထဲမှာလာဖို့လမ်းဖွင့်ထားတယ်ကန့်လန့်တယ်လို့လည်းကြားလိုက်ရပါတယ်ခင်ဗျာ
Yeah the question is under what circumstances remember you had the earlier attempt by
ဘလို့တတ်မှတ်ချက်မျိုးနဲ့လေဆိုတာပြန်ပြီးတော့မေးရပါလိမ့်မယ်အရင်အစိုးရကဒါမျိုးကြိုးပမ်းခဲ့ဘူးရတယ်တိုင်းသားတွေလက်မခံခဲ့ကြပါဘူးဒီလိုစစ်တပ်ထဲဝင်ခိုင်းခဲ့တာဟာဒေသခံ တပ်ဖွဲ့တွေကိုဖျက်သိမ်းပစ်မယ်ဆိုတဲ့သဘောသာဖြစ်ပါတယ်။အခုလည်းလူတော်တော်များများလက်ခံနိုင်မှာမဟုတ်တဲ့ကိစ္စလို့ထင်ပါတယ
်။နောက်တစ်ခုကဒီဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းတဲ့အခါမှာတိုင်းရင်းသားတချို့ကဗမာကိုလည်းပဲပြည်နယ်တစ်ခုပဲသတ်မှတ်မယ်ဆိုတော့အာလုံးတိုင်းရင်းသားတွေပါဝင်တဲ့ပြည်နယ်ရှစ်ပြည်နယ်ဖြစ်သွားမယ်။အဲ့ဒါကိုဗမာပြည်မပါတီတချို့ကလက်မခံကြဘူးခင်ဗျာ။
I think that idea of having a Burman state for the Burman population, which is about 2/3
နိုင်ငံရဲ့လူဦးရေ3ပုံ2ပုံရှိတဲ့ဗမာတွေအတွက်လည်းပြည်နယ်တစ်ခုဖြစ်ရမယ်ဆိုတာကတော့လက်တွေမကျဘူးလို့ကျွန်တော်ထင်ပါတယ်။စစ်တပ်ကလက်ခံလိမ့်မယ်မဟုတ်တဲ့တောင်းဆိုချက်လို့ထင်ပါတယ်။ဗန္နာရေးနိုင်ငံရေးအတိုင်းအတာတစ်ခုအထိတိုင်းသားဒေသတွေကိုခွဲဝေပေးဖို့ကတော့အရေးကြီးတယ်လို့ထင်တယ်။ဒါပေမဲ့ရှစ်ပြည်နယ်ပုံစံကတော့လက်တွေဖြစ်နိုင်မယ်လို့ကျွန်တော်မထင်ပါဘူး
။ဒါပေမဲ့ American ပြည်ထောင်စုမှာကြည့်ပါ American ပြည်ထောင်စုကလူရေနည်းနည်းလေးရှိတဲ့ Rhode Island တို့ Delaware တို့လိုပြည်နယ်တွေရှိတယ်လို့ Alabama Texas တို့လို California တို့လိုပြည်နယ်ကြီးတွေရှိရတာပဲ။လူရေအချိုးအစားနဲ့ဓာတ်လူပြည်နယ်ဟုတ်မဟုတ်ဆိုတာမဆိုင်ဘူးလို့ထင်ပါတယ်။ဒီမှာဖြစ်နေတာပဲမြန်မာနိုင်ငံမှာဘာကြောင့်မဖြစ်နိုင်ဘူးလဲအဲ့လို
This is because of the particular circumstances in American history.How they were able to form the United States it was only when they
ဒါဟာအမေရိကန်ပြည်ထောင်စုရဲ့တမိုင်းမှာအပနာထူးခြားတဲ့အခြေအနေကြောင့်ဖြစ်ပါတယ်ပြည်ထောင်စုကိုဘယ်လိုဖွဲ့စည်းကြမယ်ပြည်နယ်တွေကိုပါတန်းတူအခွင့်အရေးပေးမယ်ဆိုတာတွေသဘောတူညီခဲ့ကြတာပါပြည်နယ်တိုင်းကြီးငယ်မဟုစီးနှိတ်လွတ်တော်အမတ်2ယောက်အောက်လွတ်တော်အမတ်အရေးအတွက်ကိုတော့လူဦးရေအချိုးတန်းရွေးဖို့အပေးယူလုပ်ပြီးတော့ညှိနှိုင်းခဲ့ကြတာပါမြန်မာပြည်မှာလည်းဘလို့ပုံစံမျိုးလုပ်မယ်ဆိုတာအပေးယူလုပ်နိုင်ရဖို့အတွက်ညှိနှိုင်းကြရပါလိမ့်မယ်ဘလို့သဘောတူညီမှုမျိုးရမလဲဆိုတာကတော့မပြောနိုင်ပါဘူ
းဒီလိုလွှတ်တော်နှစ်ရထားပြီးတော့အထက်လွှတ်တော်ကြတော့ပြည်နယ်တိုင်းဒန်တူအောက်လွှတ်တော်ကြတော့လူရေလိုက်အခွင့်ရေးယူရွေးဆိုပြီးတော့လုပ်ခဲ့တာဟာဖက်ဒရယ်စနစ်ရဲ့ဆံမဟုတ်ဘူးလားခင်ဗျာ
If you have two a bicameral legislature yes but it doesn't have to be bicameral there are plenty of countries with a single legislature and
လွှတ်တော်နှစ်ရစနစ်ရှိတယ်ဆိုရင်တော့ဟုတ်ပါတယ်ဒါပေမဲ့လွတ်တော်တရားထဲလည်းဖြစ်နိုင်ပါတယ်တခါအခြေအနေအမျိုးမျိုးလည်းတတ်မှတ်နိုင်ပါတယ်ဒီမိုကရေစီနိုင်ငံတော်တော်များများမှာမဲပေးပိုင်ခွင့်ကိုမြေပိုင်ဆိုင်မှုငွေကြေးပိုင်ဆိုင်မှုနဲ့ဆုံးဖြတ်ခဲ့ကြတဲ့ကာလလေးတော်တော်ကြာကြာရှိနေခဲ့ပါတယ်အမျိုးသမီးတွေလည်းမဲပေးခွင့်ဟာထို့အတူပါပဲအားလုံးတဖြည်းဖြည်းပြောင်းလဲလာခဲ့ကြတာကြီးပါပဲယဉ်ကျေးမှုလိုက်ကွဲပါတယ်တချိန်ချိန်မှာတော့မြန်မာနိုင်ငံလည်းဒီလိုပြဿနာတွေကိုအနေနဲ့များကင်တွယ်ဖြည့်ရှင်းလာနိုင်ပါလိမ့်မယ်။ဒါပေမဲ့အဓိကအကျဆုံးကတော့ willingness to compromise အပေးယူညှိနှိုင်းလို့တဲ့ဆန္ဒပဲဖြစ်ပါတယ်။အဲ့ဒါကအရေးကြီးဆုံးပါပဲ။ NLD ပဲဖြစ်ဖြစ်တိုင်းသားတွေပဲဖြစ်ဖြစ်စစ်တပ်ပဲဖြစ်ဖြစ်ညှိနှိုင်းဖြည့်ရှင်းလို့တဲ့ဆန္ဒရှိရပါလိမ့်မယ်။စိတ်ကောင်းစေတနာနဲ့တဖြည်းဖြည်းယုံကြည်မှုရှိလာကြပြီဆိုရင်တော့စစ်တပ်ရဲ့သဘောထားအတင်းမာဆုံးအစိတ်ပိုင်းဒီပင်တိုင်းပြည်ရဲ့ပြည်ထနာကိုညှိနှိုင်းအပြေရှားရလိမ့်မယ်ဆိုတာကိုသဘောပေါက်လာပါလိမ့်မယ်။
ဒါကတော့ပြီးခဲ့တဲ့အပတ်ကထုတ်လွှင့်ခဲ့တဲ့ Federal ပြည်ထောင်စုစနစ်နဲ့စစ်တပ်ရဲ့အခမ်းအနားဆိုတဲ့ခေါင်းစဉ်နဲ့မြမအရေးကျွမ်းကျင်သူပေါမောက်ခဒေါက်တာ David Steinberg နဲ့ဥကျော်စံတာရဲ့ဆွေးနွေးသုံးသပ်ချက်ကိုပြန်လည်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။မှာရင်းထုတ်လွှင့်ခဲ့တဲ့အတွက်အနုညွတ်တောင်းပန်ပါတယ်ခင်ဗျာ။ခုဆက်လက်ပြီးတော့ခုတစ်ပတ်သူရင်ကြီးရအစီအစဉ်မှာဓမ္မနီးပြစာရေးဆရာမရှင်ငင်းရှင်ကဘာကိုယုံကြည်လဲဆိုတာကိုနားဆင်ကြရပါမယ်။မတ်မိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ။
ဒီနေရာကတော့ဒီနေရာကနေကြည့်ရင်ဒီနေရာကြီးပဲလေ။အဲ့တော့ဒီဦးကြီးရောင်းကြဖို့တော့ရည်ရွယ်လိုအပ်တယ်လို့ကျွန်မယုံကြည်ပါတယ်။ဒါကြောင့်မို့လို့တချို့ကျွန်မတော့ပြကျွန်မကိုဖိတ်ခေါ်တဲ့ဝယ်လို့ရမှလည်းမတူဘူးဦးဝါကြီးဆိုတဲ့ကောင်းကင်ကြီးနဲ့ကျွန်မဟောပြခဲ့ပါတယ်။ဒီနေရာရှင်မှုတက်တော့ပြောနေကြတာပဲလေ။ရှင်းကြကြတယ်အောင်မြင်မှုတက်လဲရှင်းကြကြတယ်ဥစ္စာပစ္စည်းတွေစူးစမ်းပြတယ်လေဆိုလို့ကျူးစားကြတယ်။ဒါပေမဲ့တကယ်ပြကြတဲ့ပြည်မှုအတွက်ကြတော့ကျူးကျင်းရှင်တဲ့လူတွေကပြစ်တော့နေပါလေ။အဲ့တည်းလေးသတိပေးခြင်းလို့ကျွန်မမသိခင်အရင်ဥစ္စာကြီးဆိုတဲ့ရှောက်ကလေးကိုလည်းရှင်းပြခဲ့ပါလေ။ကျွန်မအရင်ကကျွန်မအတန်ကြီးမွန်ပေါ်နော်။အဲ့ဒီမှာအတန်ချင်းကမှစီးပြီးစဉ်းစားကြည့်ဖြစ်နေအလုပ်လုပ်ခဲ့ပါလေ။ငင်းရရပြီးတဲ့အခါမှာတော့လောကရဲ့အထူးထောင်းကြီးကနေစက်တာရစက်တာကြောင့်ရှောက်ခင်းနဲ့ဒီမှလမ်းကြောင်းပေါ်ကိုရှိခဲ့ပါလေ။တရားအထုတ်ခဲ့တယ်လို့အပြီးကမှဝိသကိမတ်တွေကိုလည်းလိလာပြင်ခဲ့ပါလေ။နောက်ပြီးတော့ပြန်လည်ပြုချပြီးတော့ဓမ္မဒါနပြန်ပြုခဲ့တာပေါ့နော်။
နောက်တစ်ခါဘယ်လိုနိုင်ငံရှိတဲ့ကြည်တရားရှိနေလဲကိုယ်ရင်ကျင့်ပြီးတော့တစ်နှစ်ပြန်ပို့ချသမထနာရှိတရားဖြစ်ခဲ့ပါတယ်အဒီဒီဆိုင်ရန်ထေရဝါဒဗုဒ္ဓသာသနာ့ဘုရားတွေ့ရပြီးတော့ဒီဗုဒ္ဓဓမ္မတွေ့ရတဲ့အထိပရိယတ်တိသာသနာကိုရေးလာရှင်ဖြစ်ပါလိမ့်မယ်အားကြောင့်လေဆိုတော့ရသဖျားရဲ့ဟောကြားခဲ့တဲ့တရားတော်တွေကအချိန်ကာလမီမြေရံကိုမှန်ကန်နေတဲ့ဂျင်းသားရှိစုတွေဖြစ်နေလို့ပါပဲပရိယတ်တိဓမ္မတော်နဲ့မြည်တဲ့ပရိပတ်တိဓမ္မတော်နဲ့ပရိဝေရဆိုတဲ့လက်ဖွဲ့နေတော်ကိုဆက်ရုံနဲ့နေလို့ဆင်းရှင်းပြတ်သားစွာကျွန်မသိလာခဲ့ပါတယ်ဘောဂရဏီနဲ့ကျုံနေတဲ့စူလာတဲ့အပီဝီလေးဒီတရားတွေကသာအီးအောင်လို့ရင်းပြီးနေတာကိုလေကိုယ်ရည်သိရှိခံစားနိုင်ရပါတယ်အဲ့လိုဒီမှာလည်းမရှိနေရင်လည်းတစ်ခါတလေကျတော့ဒီဆောင်မလေးတွေအပြားလေးရှားကြီးလေးတွေရှိတာဖြစ်ခဲ့ပါလေ။ဒီမှာတည့်ရဲ့အစီလေးတွေကိုကျန်တဲ့ပုံကိုယ်ကြီးလေးညှို့ဝီပြီးခြင်းနဲ့စီစဉ်ရနေပါပဲ။ဆန်နေခြင်းဒီမှာဖော်ပြခဲ့တဲ့အဲ့ဒီရှားကြီးလေးတွေကိုပရိယတ်တိအတ္တိတရားနဲ့ပရိပတ်တိအကျင့်တရားနဲ့ဆက်ပြီးတော့ပေါ်ထွက်လာတဲ့ရှားကြီးတွေဖြစ်လို့နှစ်ဆင့်တစ်ခိုင်းဆိုတဲ့နာမည်နဲ့ဒီမှာတန်ကြီးရဖို့ကဝီယူနှစ်တန်ကိုလည်းစိုက်ထူစေပါလိမ့်။နောက်တစ်ခါအကြောင်းမျိုးကြောင့်စိတ်ဓာတ်မွေးနိုင်တဲ့ပုံကိုယ်တွေအတွက်အိမ်မန်ကြီးအလုံးလုံးရင်းနဲ့ဒီတရားတွေကိုစနစ်တကျကျင့်ရအောင်လို့ဒေရီမှုအများကြီးဆရာတကြီးတရားရှင်ကြီးနဲ့ခလေးကြီးကြီးကိုချက်ချက်ကိုလည်းစီမီခွေနဲ့တွဲပြီးတော့စောင့်ထုတ်ခဲ့ပြီးပါလိမ့်။ဒါကြတော့ကျွန်မမြတ်စွာဘုရားကိုပြန်ပြီးတော့ကျေးဇူးဆက်ခဲ့ရပါဒါကြောင့်မလို့တရားတွေကတရားကတတ်တော့ဒီကြီးကတတ်တတ်ရေလို့စဉ်းစားမယ်ဟာမဟုတ်ခင်းနဲ့ပြေးပြီးတော့စဉ်းစားလို့ရတယ်ဒုက္ခမှာကျုံရတဲ့လောကကြီးကိုလည်းဒီတရားတွေတွေနဲ့ရင်ဆိုင်ပြီးတော့လောကကြီးမှာသောင်းတနေရကလည်းအလှဆင်ပြီးနိုင်တဲ့ဒီလိုဖြစ်ဖြစ်ခြင်းနဲ့ခြေညာနဲ့ကြီးသားစေတာဖြစ်ပါတယ်တကယ့်ချမ်းသာဖြစ်စွာဘုရားဟောကြားထားတဲ့တရားတွေနဲ့မှာအတိအကျပါပြီးသားပါပဲအားလုံးကိုကျေးဇူးတင်ပါတယ်
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ဒါကတော့ခုတစ်ပတ်သူယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ဇန်နဝါရီလ28ရက်ကြာသပတေးနေ့မနက်ခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။မိုင်းရှင်းတဲ့လုပ်ငန်းတွေနီးပညာအသစ်တွေကအသက်ပေါင်းများစွာကိုကယ်တင်နိုင်ပြီဖြစ်ပါတယ်။ဒီနီးပညာကိုတီးထွင်တဲ့အဖွဲ့တွေကအဖွဲ့တစ်ခုကတော့ Golden West Humanitarian Foundation အဖွဲ့ဖြစ်ပါတယ်။ဒီအဖွဲ့ကသူ့ရဲ့ခင်မီစစ်လက်နဲ့ဆိုင်ရာလေ့ကျင့်ရေးပစ္စည်းစီမံကိန်းနဲ့2016ခုနှစ်အတွက် CES တီထွင်မှုစုကိုဆွတ်ခူးခဲ့ပါတယ်။ဒီစီမံကိန်းကကမ္ဘာတစ်လွှားလက်နက်ကိုင်တိုက်ပွဲတွေဖြစ်ပွားခဲ့တဲ့နိုင်ငံတွေမှာမြေမြုပ်မှိုင်းရှင်းလင်းရေးလုပ်မဲ့ဤပညာရှင်တွေအတွက်သင်တန်းသုံးမြေမြုပ်မှိုင်းပုံစံတွေနဲ့စစ်လက်နဲ့ပစ္စည်းတွေကိုခင်မီသုံးဖက်မြင် 3D ပုံနဲ့ဤပညာနဲ့ဖန်တီးပေးတာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဌာနနိုင်ငံရေးနဲ့စီးရေးဆိုင်ရာဘူရိုရဲ့လက်နက်ဖယ်ရှားရေးနဲ့ရှော့ချရေးရုံးရဲ့အကူအညီနဲ့1998ခုနှစ်ကစပြီးမြေမြုပ်မိုင်းတံခန်းနေရတဲ့နိုင်ငံတွေမှာတဘာဝဝန်းကျင်ပုံမှုလုံခြုံစိတ်ချရေးအတွက် Golden West အဖွဲ့ကလှုပ်ဆောင်ပေးတာဖြစ်ပါတယ်။ကမ်ဘောဒီးယားနိုင်ငံမှာမပေါက်ကွဲသေးတဲ့လက်နက်တွေကိုပြန်ပြီးသုံးလာရင်အန္တရာယ်ကိုကလင်းငယ်ရေးသိအောင်သင်ကြားပေးပြီးစစ်တွင်းကမပေါက်ကွဲပဲကျန်းနေတဲ့လက်နက်တွေပြည့်နေတဲ့နေရာကဒေသခံတွေရဲ့ရှင်သန်ရည်တည်မှုနဲ့အသက်အန္တရာယ်ကင်းအောင်ပြည်စုံတဲ့ချင်းကပ်မှုမျိုးကို Golden West အဖွဲ့ကလှုပ်ဆောင်ပေးခဲ့တာပါမပေါက်ကွဲသေးတဲ့လက်နက်တွေနဲ့မြေမြုပ်မိုင်းတွေရှင်းလင်းရေးအတွက်ကြိုးပမ်းမှုကိုကမ္ဘာပေါ်မှာငွေကြေးဆိုင်ရာကြီးကြီးမားမားအကူအညီပေးတဲ့တခုတည်းသောနိုင်ငံဟာ American နိုင်ငံဖြစ်ပါတယ် American နိုင်ငံက1993ခုနှစ်ကတည်းကစပြီးကမ္ဘာတလွှားနိုင်ငံပေါင်း90ကျော်မှာ Golden West လူသားချင်းစာနာမှုဆိုင်ရာအဖွဲ့လို့အဖွဲ့ပေါင်း60ကျော်ကနေတဆင့်ထောက်ပံ့ကူညီခဲ့တာဒေါ်လာသန်းပေါင်း1500ကျော်ရှိပါတယ်။ဒါဟာခိုးသွင်းတဲ့လက်နက်ပြန်ပွားမှုတွေအပြင်တမယိုးချလက်နက်တွေနဲ့ရန်တမ်းပစ်ခတ်တဲ့တိုက်ပွဲတွေကြောင့် ဖြစ်ပေါ်လာတဲ့ဆိုးကျိုးတွေရောပါစေဖို့ဖြစ်ပါတယ်။စစ်ပွဲတွေနောက်ပိုင်းမပေါက်ကွဲပဲကျန်းနေတဲ့မြေမြုပ်မိုင်းနဲ့တခြားဖောက်ခွဲပစ္စည်းအကျဉ်းချံတွေကြောင့်တေဆုံးဒဏ်ရာရတဲ့အမျိုးသမီးအမျိုးသားနဲ့ကလေးငယ်ပေါင်းကလွန်ခဲ့တဲ့15နှစ်လောက်တုန်းကတစ်နှစ်ကို1000လောက်ရှိနေတာဖြစ်ပြီးဒါဟာတစ်နှစ်ကိုလူအစိတ်နှုံးဖြစ်ပါတယ်။အခုတော့အမေရိကန်နဲ့မဟာမိတ်နိုင်ငံတွေ INGO နိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့ Golden West လူသားချင်းစာနာမှုအဖွဲ့လိုဤပညာသစ်တွေဖြန့်ဝေတဲ့အဖွဲ့တွေရဲ့ကျေးဇူးကြောင့်ရာဂိုင်းနှုန်း60လောက်ညော့ကျလာပြီဖြစ်ပြီးနောင်လဲဆက်ပြီးကျဆင်းဖို့ပဲရှိပါတယ
်။မေဂန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။ဒါကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်တာဖြစ်ပြီးတော့ VOE ရဲ့သဘောထားအမြင်မဟုတ်တဲ့အကြောင်းပြောကြလိုပါတယ်ခင်ဗျာ။ခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကကြီးညာပေးပါမယ်ခင်ဗျာ
။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ဆုံးသတ်ရေးအတွက်အာမခံရရှိရေးအတူတကွပူးပေါင်းဆောင်ရွက်သွားကြဖို့အမေရိကန်နဲ့တရုတ်တို့ဗဟုထုနေကသဘောတူခဲ့ကြပါတယ်။ဒါပေမဲ့လွန်ခဲ့တဲ့သတင်းပတ်၃ပတ်ကမြောက်ကိုရီးယားကမြေအောက်စမ်းသပ်ဖောက်ခွဲမှုပြုလုပ်ခဲ့တဲ့အပေါ်ဘလို့ပုံစံမျိုးနဲ့တိုက်ခတ်အရေးယူမယ်ဆိုတာနဲ့ပတ်သက်လို့ဘေကျင်းမှာကျင်းပတဲ့အစီအစဉ်ဆွေးနွေးပွဲမှာနှစ်ဖက်သဘောတူညီမှုမရရှိခဲ့တဲ့အကြောင်းအရေးလက္ခဏာတွေထွက်ပေါ်နေပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံသားအခွင့်အရေးဆိုင်ရာလွတ်လပ်မှုဟာ2015ခုနှစ်အတွင်းအဆင့်6ကနေ5ကိုတက်လာပြီးတော့အထက်ဖက်ကိုဆက်ပြီးတော့ပြနေတယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက် Freedom House အဖွဲ့ကအစီရင်ခံစာထုတ်ပြန်ပါတယ်။ရိုညာလူနည်းစုတွေဘေးဖက်ခံထားရပေမဲ့လည်းအများအပြားလွတ်လပ်ပြီးတရားမျှတတယ်လို့မြင်ကြတဲ့လွတ်တော်ရွတ်ကောက်ပွဲတွေမှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအပြတ်အနိုင်ရပြီးတဲ့နောက်လွတ်လပ်ခွင့်အခြေအနေတစ်ဖက်ကိုပြလာတာဖြစ်တယ်လို့ Freedom House ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။2016ခုနှစ်လူ့ခွင့်ရေးဆိုင်ရာအစီရင်ခံစာကို Human Rights Watch အဖွဲ့ကြီးကဗုဒ္ဓနေ့ကထုတ်ပြန်လိုက်ပြီးအဲ့ဒီထက်မှမြန်မာနိုင်ငံအတွက်အပြောင်းလဲတွေလည်းဆက်လက်ဖော်ဆောင်သွားဖို့လိုအကြောင်းထောက်ပြထားပါတယ်။ HRW အဖွဲ့ကြီးကနိုင်ငံပေါင်း90ကျော်ရဲ့လူ့ခွင့်ရေးအခြေအနေတွေကိုပြန်လည်ဆန်းစစ်ပြီးတော့26ကြိမ်မြောက်အဖြစ်နဲ့စာမျက်နှာ659မျက်နှာပါဝင်တဲ့2016ခုနှစ်လူ့ခွင့်ရေးအစီရင်ခံစာကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။မကြသေးခင်ကထိုင်းနိုင်ငံမှာပျောက်ဆုံးသွားတယ်ဆိုတဲ့တရုတ်သတင်းစာအက်ဒီတာတဦးရဲ့ဇနီးကိုတရုတ်အာဏာပိုင်တွေကအင်္ဂါနေ့မှာခေါ်ယူစစ်ဆေးခဲ့ပါတယ်။သူမအနေနဲ့ခင်မွန်းဖြစ်သူပျောက်ဆုံးတဲ့အကြောင်းနိုင်ငံတကာရုံးမြင့်တန်ကြားသတင်းဌာနတစ်ခုနဲ့ဓာတ်ရိုက်မေးမြန်းခံပြုလုပ်ခံနေလေးမှာပဲအဲ့ဒီလိုခေါ်ယူစစ်ဆေးခံရတာဖြစ်ပါတယ်။တရုတ်နိုင်ငံကအလဲအလောက်ဝါဒဘက်ကိုရိတ်နဲ့ South Metropolis Daily သတင်းစာရဲ့အမြင်သဘောထားကန်တဲ့အက်ဒီတာတဦးဖြစ်တဲ့လီရှင်းကိုပြီးခဲ့တဲ့ဇန်နဝါရီလ17ရက်နေ့ကထိုင်းနိုင်ငံအတွင်းယထာစီနေတဲ့အချိန်မှာနောက်ဆုံးစကားပြောလိုက်ရတာလို့ဟေဖန်မင်းကတောက်ကြနေမှာပြောပါတယ်တရုတ်နိုင်ငံအတွင်းကပညာရအတိုင်းဝိုင်းအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေအကြောင်းအစိုးရကလုံခြုံရေးဌာနအစိုးရလုံခြုံရေးဌာနအတွက်သတင်းပေးအဖြစ်နှစ်အတန်ကြာအာရမခိုင်းစစ်ခံခဲ့ရပြီးတဲ့နောက်ထိုင်းနိုင်ငံကိုထွက်ပြေးလာကြတဲ့အကြောင်းနယူးယောက်အခြေစိုက်သတင်းတော်များကာကွယ်ရေးစောင့်ရှောက်ရေးအဖွဲ့ကိုလီရှင်းကပြီးခဲ့တဲ့နိုဝင်ဘာလကပြောကြားခဲ့တယ်လို့ဆိုပါတယ်
ဒါကတော့သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်အစီအစဉ်ထုတ်လွှင့်ရေးမှုကဦးစံမိုးဝေဖြစ်ပြီးတော့အင်ဂျင်နီယာကတော့ကက်ဗင်ဖောင်လာဖြစ်ပါတယ်။ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ခင်ဗျာ။ VOE American တန်မနက်ဖတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားဆင်အားပေးကြတဲ့သောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.